Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American အတန်းကနေပြီးတော့2024ခုနှစ်နိုဝင်ဘာလ17ရက်တနင်္လာညချမ်း VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီနဲ့10နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင် VOA American အတန်းရဲ့မြန်မာဘာသာအစီအစဉ်တွေကိုည9နာရီနဲ့10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မခင်လီပ
ါမင်္ဂလာပါရှင်ကျွန်မများသိစင်အောင်ပါဒီကနေ့ညပိုင်းထိတိုင်အောင်သတင်းတွေမှာတော့ထောင်နဲ့ချီရရရှာတပ်ဖွဲ့တွေကတ်စ်ကိုဆက်ပြီးတော့ထိုးစစ်ဆင်ဖို့အသင့်ဖြစ်နေတာကိုသတိထားဖို့အတွက်ယူကရိန်းစစ်တပ်ကသတိပေးပါတယ်ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာထိပ်သီးအစည်းအဝေးကိုဒီကနေ့အဇာဘိုင်ဂျန်နိုင်ငံဘာကူမြို့တော်မှာစတင်ပါတယ်။အမေရိကန်အစိုးရအဖွဲ့အတွင်းမှလူသိက္ခာမှုသမရသဘောနဲ့ခံထား권ရဖို့အတွက်ရေကောက်ခံသမရဒေါ်နယ်ထရမ့်က Republican အမတ်တွေကိုဖိအားပေးနေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုမခင်လေးနဲ့အတူပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုတ်ချက်တွေသတင်းဆောင်မတွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်အခုညပိုင်းနားဆင်ရမယ့်ထဲမှာတော့တရုတ်နိုင်ငံဘက်ကထိုးစစ်တွေရက်ဆိုင်မှုအတွက်ဖိအားပေးတောင်းဆိုနေတာတွေရှိတယ်တဲ့ကပဲကချင်အထူးဒေသတစ်ခုလုံးကိုသိမ်းယူနိုင်ရေး KIA ကဆက်လက်ထိုးစစ်ဆင်မှုတွေနဲ့ပတ်သက်ပြီးတော
့ဟိုးပြုပီနေသတ်အစွန်ဘက်ကလန်ဆေဆိုတဲ့ယူအားတစ်ခုကိုတော့တေးနဲ့မနေ့ပိုင်းမှာတင်းပြမှာအခုတော့အဲ့မှာအဲကျွန်တော်နေမရှိနေရည်လုံနေတယ်လုံချုံရည်လုံနေတယ
်တရုတ်မြန်မာနယ်စပ်နဲ့ကချင်အထူးဒေသတစ်ကစီးရီအခြေအနေတွေနဲ့ပတ်သက်ပြီးတော့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးပြောတာကိုကြားခဲ့ကြရတာပါဒီသတင်းပြေစုံကိုနောက်ပိုင်းမှာဆက်လက်ပြီးတော့တင်ပြပေးသွားပါမယ်ဒီသတင်းတွေအပြင်မှာရခိုင်ပြည်နယ်အမ်းမြို့နယ်ဘက်မှာတော့စစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းပစ်ချခံခဲ့ရပါတယ်နောက်ပြီးတော့ကရင်ပြည်နယ်ဘက်မှာစစ်ကောင်စီပြင့်မဲ့ထားတိုက်ခိုက်နေတဲ့အရဲသားတွေထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်ပြီးတော့သတင်းတွေလည်းပါဝင်ပါတယ်ဒီသတင်းတွေအပြင်နောက်ဆုံးရရှိထားတဲ့သတင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါပြင်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေဖြစ်တဲ့စီဘွားရေးကဏ္ဍနဲ့လူမှုရှုခင်းအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့တူပြောပြပေးသွားပါမယ်ရှင
်ယူကရိန်းနိုင်ငံတဝန်လေးချောင်းတိုက်ခိုက်မှုရန်ခံရနိုင်ခြေသတိပေးတက်လှမ်းထားတဲ့အချိန်မှာထောင်နဲ့ချီရရှာတပ်ဖွဲ့တွေဟာကော့စ်ဒေတာကိုဆက်ပြီးတော့ထိုးစစ်ဆင်ဖို့အသင့်ပြင်နေတာကိုသိရတဲ့အကြောင်းယူကရိန်းစစ်တပ်အကြီးအကဲကသတိပေးပါတယ်။ပြီးခဲ့တဲ့ဩဂုတ်လကော့စ်ကိုယူကရိန်းကဆက်ပြီးတော့ထိုးစစ်ဆင်ပြီးနေဆက်ဒေတာမြို့နယ်ကြီးရွာအတော်များများကိုထိန်းချုပ်ခဲ့တာပါ။ရုရှားတပ်တွေဟာစစ်တပ်အကြီးအကဲတွေအမိန့်နဲ့ယူကရိန်းတပ်ဖွဲ့တွေကိုဖယ်ရှားပြီးတော့ယူကရိန်းထိန်းချုပ်နေမြေအတွင်ပိုင်းအထိထိုးစစ်ဆင်ဖို့ကြိုးစားနေတယ်ဆိုပြီးယူကရိန်းဗိုလ်ချုပ်ကြီးအလက်ဆန်ဒရာ CSK က Telegram မှာရေးထားပါတယ်။ဒီတော့အတွင်းမှာယူကရိန်းတောင်ပိုင်းမှာတော့ရုရှားဘက်ကလေကြောင်းထိုးစစ်တွင်လူ6ဦးသေဆုံးပါတယ်။လူနေအဆောက်အဦတွေလည်းပျက်စီးပါတယ်။ဗုဒ္ဓဟူးနေ့မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ဟာအင်ဖြူရောမှာလူချင်းတွေ့ဆုံမှုရှိပြီးတော့ပြည်တွင်းနဲ့နိုင်ငံခြားရေးဦးစားပေးကိစ္စတွေကိုဆွေးနွေးတဲ့အခါမှာယူကရိန်းကိုဆက်ပြီးတော့ထောက်ပံ့ဖို့မပစ်ပေလိုက်ဖို့သမ္မတဘိုင်ဒန်ကထရမ့်ကိုတောင်းဆိုမိကြောင်းအင်ဖြူရောအမျိုးသားအကြံပေးဂျိတ်ဆူလီဗန်ကပြောဆိုပါတယ်ရှင်။
အီရန်ကြောရောင်းနောက်ခံပေးထားတဲ့ဟူတီတပ်ပုံတွေကယီမင်ဘက်ကပစ်ခတ်လိုက်တဲ့ဒုံးကျင်တစ်စင်းကိုဂျားဖြတ်ပစ်ချခဲ့တဲ့အတွက်အစ္စရေးနိုင်ငံဂျေရုဆလင်မှာဒီကနေ့ပဲမိလာမှုဖြစ်ပွားခဲ့ပါတယ်။ဟူတီတပ်ပုံတွေကတော့အစ္စရေးနိုင်ငံအလဲပိုင်းကိုတိုက်ခိုက်နိုင်ခဲ့ကြောင်းပြောထားပါတယ်။ဂျဖာမြို့အရှိတောင်ဘက်မှာရှိတဲ့စစ်အခြေစိုက်စခန်းကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ပစ်မှတ်ကိုထိမှန်မိလောင်ခဲ့တယ်လို့လည်းဟူတီတွေကပြောပါတယ်။တချိန်တည်းမှာပဲဟူတီသတင်းဌာနရုပ်မြင့်တမ်းကြားကလည်းယီမင်မှာရှိတဲ့အုတ်ချုပ်ရည်မှုယုံနှစ်ခုကိုပစ်မှတ်ထားပြီးတော့အမေရိကန်နဲ့ဗြိတိန်တပ်ဖွဲ့တွေကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။အစ္စရေးစစ်တပ်ကတော့ယီမန်ဘက်ကပစ်ခတ်တိုက်ခိုက်လိုက်တဲ့ဒုံးကျည်တစ်စင်းကိုဂျေရုဆလင်မြို့အနောက်ဘက်ဒေသမှာဂျားပြက်ပစ်ချခဲ့ပြီးတော့အပြက်စီးအပိုင်းစာတွေကြောင့်မီးလောင်ခဲ့တယ်လို့ပြောထားပါတယ်။အစ္စရေးနိုင်ငံအလေပိုင်းမှာတော့အချက်ပေးအုပ်အော်ဆွဲတံတွေကြားခဲ့ရကြောင်းလည်း WFP သတင်းကဖော်ပြပါတယ်။ဟူတီတပုံတွေယီမန်ဘက်ကပစ်ခတ်တိုက်ခိုက်လိုက်တဲ့ဒုံးကျည်အစ္စရေးပိုင်နက်ထဲမရောက်ခင်ဂျားဖြက်ပစ်ချခဲ့ကြောင်းနဲ့ကြိုတင်သတိပေးတဲ့အနေနဲ့အချက်အလက်တွေတည်အောင်လို့အုပ်အော်ဆွဲခဲ့တာဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်ရှင်
။အဇာဘိုင်ဂျန်နိုင်ငံဘာကူမြို့တော်မှာသတင်းနှစ်ပတ်ကြာကျင်းပမယ်COP29 လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာထိပ်သီးအစည်းအဝေးဒီကနေ့စပါတယ်။ရ ယာဒီ ဥတု ဖောက်ပြန်ပြောင်းလဲမှုတွေကြောင့်တဘာဝဘေးကျရောက်နေတဲ့ဒီကနေ့ကမ္ဘာဟာပျက်စီးသွားမဲ့လမ်းကြောင်းပေါ်ရောက်နေပြီဆိုပြီးတော့ဒီ COP 29 အကြီးအကဲအသစ်အဇာဘိုင်ဂျန်နိုင်ငံဂေဟာစနစ်နဲ့တဘာဝအရင်းမြစ်ဝန်ကြီးမုခ်တာဘာဘာယက်ကသတိပေးပါတယ်
Climate change is already here. From flooded homes in Spain to forest fires in Australia.
ယာဒီ ဥတု ပြောင်းလဲမှုတွေနဲ့ကြုံနေရပြီးတော့ Spain မှာရေလွှမ်းမိုးတဲ့နေအိမ်တွေကနေ Australia နိုင်ငံကတော်မီတွေပြည်လည်ရင်မြစ်နှပြင်မြင့်နေတဲ့ Pacific ဒေသကနေအရှေ့အာဖရိကလွင်တီးကောင်ဖုံးဆိုးမြေတွေအထိတွေ့နေရတဲ့အကြောင်း ဒါဟာလူတွေအတိဒုက္ခခံစားနေရတာကိုအရေးထိုးနေတယ်လို့သူကပြောပါတယ်။ယာဒီဥတုဖောက်ပြန်မှုကြောင့်ပေါ်ပေါက်လာတဲ့သဘာဝဘေးဒဏ်ရော့ပါဖို့နဲ့အပူချိန်ရေလွှမ်းမှုမှုမိုးခေါင်နာတွေနဲ့မုန်တိုင်းလိုသဘာဝဘေးဒဏ်တွေကိုခံနိုင်မှုအတွက်စီးရဲတဲ့နိုင်ငံတွေအတွက်ဒေါ်လာထရီလီယံနဲ့ချီပြီးတော့လိုအပ်ပါတယ်။ဒါကြောင့်ယာဒီဥတုဖောက်ပြန်မှုတွေတိုက်ဖြတ်ရေးရမုံငွေဒေါ်လာဘီလီယံ
ဗီအိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တင်းလာညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အမေရိကန်အစိုးရအဖွဲ့အတွင်းလူသေခံအမှုတွေမှာအထက်လွှတ်တော်အတည်ပြုချက်မလိုဘဲနဲ့သမရသဘောနဲ့ခံထားခွင့်ရဖို့အတွက်ရွေးကောက်ခံသမရဒေါ်နယ်ထရမ့်က Republican Party ဝင်အမတ်တွေကိုဖိအားပေးနေပါတယ်။အစိုးရအဖွဲ့ဝင်ဝန်ကြီးအဆင့်လိုအရေးကြီးတဲ့သူတွေကိုခန့်တဲ့အခါမှာလွှတ်တော်အတည်ပြုချက်ယူရတဲ့စီမင်းစီကဲတွေကိုပြောင်းပြီးတော့သူ့လုပ်ပိုင်ခွင့်အာဏာပိုအပ်နှင်းဖို့ဒေါ်နယ်ထရမ့်ကတောင်းဆိုတာပါ။ရွေးကောက်ပွဲအပြီးအထက်လွှတ်တော်အမတ်နေရာအများစုထိန်းချုပ်လိုက်တဲ့ဒီ Republican အမတ်တွေလူများစုခေါင်းဆောင်ကိုတော့ရပ်ပိုင်းအတွင်းမှာရွေးချယ်မှာပါဒီချိန်မှာပဲ Donald Trump ဘက်ကသူ့ကိုလုတ်ပိုင်ခွင့်ပေးဖို့ X လူမှုကွန်ရက်မှာရေးပါတယ်လွှတ်တော်ရနာထားတဲ့အချိန်မျိုးမှာမဲပေးအတည်ပြုတာတွေမလိုပဲဝန်ကြီးအဖွဲ့ဝင်တွေကိုသမရသဘောနဲ့ခန့်ထားပိုင်ခွင့်ကိုအထက်လွှတ်တော်လူများစုခေါင်းဆောင်ကသဘောတူရမယ်လို့ Trump ကရေးထားပါတယ်ဒုသမရနဲ့အင်ဖြူတော်အကြီးကဲယာရုကလွဲရင်တခြားဝန်ကြီးအဆင့်ယာရုခန့်ထားမှုတွေမှာသမရအနေနဲ့အထက်လွှတ်တော်ရဲ့အတည်ပြုချက်ကိုယူရပါတယ်အထက်လွှတ်တော်မှာနှစ်20ကျော်ခေါင်းဆောင်တာဝန်ယူခဲ့တဲ့မစ်ချ်မက်ကော်နယ်နေရာမှာအစားထိုးဖို့တောင်ဒီဒကိုတာအထက်လွှတ်တော်အမတ်ဂျွန်သွန်းတက္ကသပြည်နယ်ကဂျွန်ကော်ရင်နဲ့ဖလော်ရီဒါပြည်နယ်ကရစ်စကော့တို့လာမဲ့ဗုဒ္ဓဟူးနေ့မှာလှည့်ဝဲမဲပေးပြီးတော့ရွေးချယ်ဖို့ရှိပါတယ်ရှင်
တောင်တရုတ်ပင်လယ်ရေပိုင်းနဲ့ရေတရုတ်နဲ့အင်ဒိုနီးရှားနိုင်ငံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်နိုင်အောင်ပူးပေါင်းလှုပ်ဆောင်မှုဆန္ဒရှိတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်
။具有充分的历史和法理依据，符合国际法。
တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့အချုပ်အခြာနဲ့အခွင့်အရေးတွေဟာတမိုင်းကြောင်းအရာရောဥပဒေအရပါတမိုင်းနဲ့ချီရှိခဲ့တာလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရလင်ချင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။နိုဝင်ဘာ9ရက်စနေနေ့ကအင်ဒိုနီးရှားသမ္မတပရာဘိုဝိုဆူဘီယာတိုတရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းမှာနှစ်နိုင်ငံသဘောတူညီချက်တွေကိုအရေးကြီးတဲ့အချက်တွေဆိုပြီးပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရေပိုင်နဲ့အငင်းပွားနေတဲ့နေရာတွေမှာဖွံ့ဖြိုးရေးအတွက်ပူးတွဲလှုပ်ဆောင်ဖို့နှစ်နိုင်ငံသဘောတူတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံဘက်ကသူ့ပိုင်းဖြစ်ပြောနေတဲ့မြင်းကိုယ်လိုင်းသတ်မှတ်ချက်ကိုအတိအမှတ်မပြုဘူးလို့တော့ညင်းဆိုထားပါတယ်
။ဂျပန်နိုင်ငံမှာတော့ဝန်ကြီးချုပ်တည်ရွေးချယ်ပါလီမန်ကလက်ရှိအာနာယပါတီခေါင်းဆောင်ရှီဂေရူအီရှိဘာကိုတနင်္လာနေ့မှာပြန်ပြီးတော့ဝန်ကြီးချုပ်ဖြစ်ရွေးချယ်လိုက်ပါတယ်။ဝန်ကြီးချုပ်တည်ရွေးချယ်ရေးပါလီမန်အထူးစည်းဝေးကအထွေထွေရွေးကောက်ပွဲကျင်းပပြီးရပ်ပေါင်း30အတွင်းမှာဝန်ကြီးချုပ်အသစ်ကိုမဲခွဲပြီးတော့ရွေးချယ်တာပါဂျပန်ကိုနှစ်ပေါင်း80ကြာအုပ်ချုပ်ခဲ့တဲ့ဒီလက်ရှိအာနာယလစ်ဘရယ်ဒီမိုကရက်ပါတီ LDP ဟာအောက်တိုဘာ28ရက်နေ့ကရွေးကောက်ပွဲမှာလွှတ်တော်အမတ်465နေရာရဲ့အများစုကိုရှုံးနိမ့်ခဲ့ပါတယ်ဂျပန်လွှတ်တော်မှာအများစုနေရာရဖို့အတွက်ပါတီတွေအနေနဲ့အမတ်နေရာ233နေရာလိုအပ်ပေမဲ့ LDP ပါတီကသူ့ရဲ့လက်ရောက်ခံလက်တွဲဘက်ကိုမီတိုပါတီနဲ့အတူအမတ်နေရာ215နေရာအနိုင်ရပါတယ်။အဓိကအတိုက်ခံယိုရှီဟီတိုနိုဒါရဲ့ဖွဲ့စည်းပုံဆိုင်ရာဒီမိုကရက်ပါတီက148နေရာ အနိုင်ရပါတယ်။အာနာယလီဘရယ်ဒီမိုကရက်တစ်ပါတီဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းအယူသီးတဲ့အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဘာသာရေးအသင်းတစ်ခုနဲ့ပတ်သက်ခဲ့တာဖြင့်ဘယ်အရာမှမသိတဲ့အလူငွေအရှုပ်တော်ပုံတွေရင်ဆိုင်ခဲ့ရတာကြောင့်လူဒုထောက်ခံမှုကြဆင်းခဲ့ရတာပါရှင
်။စစ်မြေပြင်နဲ့ဆက်ဆက်တဲ့နေရာတွေမှာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်စိုးရင်စိတ်နဲ့စိတ်ဖိစီးမှုတွေခံစားနေရတဲ့စစ်ပြန်တွေကိုစိတ်ဒဏ်ရာကုစားပေးဖို့ခွေးတွေကကူညီပေးနေတဲ့အစီအစဉ်ကိုအမေရိကန်နိုင်ငံ Kansas ပြည်နယ် Kansas City မြို့ The Bitter Within အဖွဲ့ရဲ့ဦးဆောင်မှုနဲ့လှုပ်ဆောင်ပေးနေပါတယ်။ဒီအဖွဲ့ရဲ့သူရသက်တီပြောင်မြောက်သူတွေအတွက်တာဝန်ထမ်းခွေးတွေအစီအစဉ်က Kansas City Area တဝိုင်းအငိမ့်စားစစ်မှုရဟန်းအနေနဲ့စစ်မြေပြင်မှာတာဝန်ထမ်းခဲ့သူတွေအတွက်စိတ်ကြယောဂါကိုကုစားပေးနိုင်မှုခွေးလေးတွေကကူညီပေးနေတာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမမျှသတင်းအောင်နဲ့တူပြပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အရင်ဆုံးတော့ကချင်အထူးဒေသတည့်ရဲ့စီရေးအခြေအနေတွေနဲ့ပတ်သက်တဲ့သတင်းကိုပြပြပေးခြင်းပါတယ်စစ်ကောင်စီလက်အောက်ခံကချင်ပြည်သူစစ်တွေထိန်းချုပ်ထားတဲ့ကချင်အထူးဒေသတတစ်ခုလုံးဒီပါ KIA နဲ့ပူးပေါင်းတပ်တွေကတင်ပိုက်နေရမှာတရုတ်မြန်မာနယ်စပ်ကုန်သွယ်စခန်းရှိတဲ့ကံပိုက်တီမြို့ပဲကျန်တော့တဲ့အကြောင်း KIA ပြောခွင့်ရက VOE ကိုအတည်ပြုပါတယ်မနေ့ကအထူးဒေသတမှာရှိတဲ့ဆော့လော်မြို့နယ်လန်ဆယ်ရွာအခြေဆိုင်ပြည်သူစစ်စခန်းတစ်ခုကိုတည်ယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံက VOE ကိုအတည်ပြုပါတယ်နောက်ဆုံးရကချင်တိုက်ပွဲသတင်းရန်ကုန်ကပေးပို့ထားတာကိုကိုခင်မောင်စိုးမင်းကအခုလိုပြောပြပါမယ
်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းမှာကချင်အထူးဒေသတစ်ကချီဖွေစော့လော်ပန်ဝါကံပိုက်တီစတဲ့ဒေသတွေမှာစစ်စင်ရေးတွေစတင်ခဲ့ပါတယ်။ကချင်ပြည်နယ်စော့လော်မြို့နယ်လန်ဆဲရွာအခြေစိုက်ပြည်သူစစ်စခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကဒီလနိုဝင်ဘာ10ရက်မနေ့ကထပ်မံသိမ်းယူနိုင်ပြီးဒီကနေ့မှာတော့နယ်မြေရှင်းလင်းရေးဆောင်ရွက်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုအတည်ပြုပါတယ်။စော့လော်မြို့နယ်မှာကြာရှိနေတဲ့လန်ဆဲရွာပြည်သူစစ်စခန်းတစ်ခုကိုထပ်မံသိမ်းယူလိုက်တဲ့အခြေအနေနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအတည်ပြုတာပါ။အ
ဲစော့လော်ချစ်ဖွေပံဝါဘက်ကအခြေအနေကတော့တိမအပြောင်းလဲရေမရှိဘူး။ဟောတူပြည်နယ်သတ်အစွန်ဘက်ကလန်ဆဲဆိုတဲ့ရွာတစ်ခုကိုတော့တဲ့နဲ့မနေ့ပိုင်းမှာတင်းပြီးမှအခုတော့အဲ့မှာကျွန်တော်နေမရှိနေရတဲ့လုံနေတယ်လုံချုံရတဲ့လုံနေတယ
် KIA နဲ့ပူးပေါင်းတပ်တွေဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းနဲ့အောက်တိုဘာလဆန်းပိုင်းမှာဆော့လော်နဲ့ချီပွေမျိုးတွေကိုတင်းယူခဲ့တယ်လို့နောက်ပိုင်းမှာကချင်အထူးဒေသတစ်အခြေစိုက်နေကြားဆောင်တပ်ရင်း၃ရင်းနဲ့ပန်ဝါမျိုးကိုတင်းယူခဲ့ပါတယ်ပန်ဝါဒေသမှာတိုက်ပွဲပြင်းထန်နေချိန်မှာတော့တရုတ်နိုင်ငံဘက်ကထိုးစစ်တွေရပ်ဆိုင်းဖို့အတွက် PRP တောင်းဆိုမှုတွေရှိသလိုနေဇတ်ကုံစီမထိခိုက်အောင်ထိမ့်ထိမ့်သိမ့်သိမ့်လှုပ်ဆောင်ဖို့မြစ်တာရက်ခံခဲ့တာလည်းရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာတတိယပတ်အတွင်းမှာတော့ကံပိုက်တီအနီးကနေကြားဆောင်တပ်အမှတ် 13333 ကိုသိမ်းယူခဲ့ပေမဲ့ကံပိုက်တီကိုတော့သိမ်းယူနိုင်ခြင်းမရှိသေးပါဘူး။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကကံပိုက်တီမြို့မှာနေဇတ်ကုံသွေးရေးစခန်းရှိတာကြောင့်တဖက်နိုင်ငံကိုလေးစားတဲ့အနေနဲ့အခြေအနေကိုထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်နေတာတွေရှိကြောင်းပြောပါတယ်
။ကမ်ဘိုက်တီဘက်မှာကတော့တိုက်ပွဲတွေမရှိဘူးကျွန်တော်တို့ KIO အနေနဲ့လည်းအဲ့ဒီနိုင်ငံတည်ဝင်ခိကောနော်ဒီကုန်စည်စည်မှုရှိတဲ့ KGP ပါတယ်ဒါကြောင့်ကျွန်တော်တို့လည်းအဲ့ညမှာတော့ခုလိုလိုဆက်တော့စောင့်ကြည့်တယ်ညီသားပေါ့အဲ့လိုပဲရှိပါတယ်ဟိုကျွန်တော်တို့လည်းတမူလေးထားပါတယ်နော်ဂျူးဆက်ပါတယ်ဆိုတဲ့သဘောမျိုးပေါ့ကွာနောက်မဲ့စီရဲ့အခြေအနေကိုတော့ဒီစီကတော့ကျွန်တော်တို့မသိဘူးပေါ့နော
်ဒီရပိုင်အတွင်းမှာတော့မိုးမောင်းတဲ့ဗမောအကြတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကသူတို့လက်လွတ်ခဲ့ရတဲ့မိုးမောင်းအခြေစိုက်တိုက်ရင်း၄၃စခန်းတွေကိုပြန်လည်ရယူဖို့ထိုးစစ်ဆင်နေကြောင်းပြောပါတယ်မိုးမောင်းဒေသတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်လာနေတာဟာအခုဆိုရင်တလားကျော်ကြာမြင့်နေပြီဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ဂန်းကော်ရွာဘက်မှာတော့စစ်ကောင်စီနဲ့ TNLA အကြတိုက်ပွဲတွေပြင်းထန်နေပါတယ်။မနေ့တနင်္ဂနွေညပိုင်းကစစ်ကောင်စီကနောင်ချိုမြို့ကိုလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လူနေအိမ်တချို့ထိခိုက်ပျက်စီးခဲ့ကြောင်းနဲ့လူအထိခိုက်မရှိကြောင်းဒေသတွင်းမီဒီယာဖြစ်တဲ့ရွှေပြည်မြေသတင်းဌာနကထုတ်ပြန်ထားပါတယ်။နောင်ချိုမြို့နယ်တိုက်ပွဲနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ PNL ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။လက်တလော့ကချင်နဲ့ရှမ်းမြောက်ဒေသကစစ်ရေးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ။
ကချင်ဘက်ကစီးရီးအခြေအနေသတင်းတွေကိုကြားခဲ့ကြရတာပါအခုတော့ရခိုင်ဘက်ကအခြေအနေပါရခိုင်ပြည်နယ်အလဲပိုင်းမှာအမ်းမှာမနေ့ကစစ်ကောင်စီရဟန်းတစည်းကိုအာရခတတော်အေအေကပစ်ချခဲ့တယ်လို့ဒေတာရင်းစီးရီးသတင်းအတိုင်းဝိုင်းက VOE ကိုအတည်ပြုပါတယ်အမ်းမြို့မှာရှိနေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်နိုင်ရေးအေအေဘက်ကအပြင်းအထန်ထိုးစစ်ဆင်နေတဲ့အတွက်ကြောင့်နှစ်ဖက်တိုက်ပွဲကြီးမားနေတဲ့အခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်
လက်ရှိမှာတော့အာရခတတော် AA အနေနဲ့အမ်းမြို့နယ်ကစစ်ကောင်စီတက်စကန်တော်တော်များများကိုတိမ့်ပိုက်ထားနိုင်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုထိုးစစ်ဆင်တိုက်ခတ်နေတာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းကနေအပြင်းအထန်ခုခံနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကတော့စစ်ကောင်စီရဲ့တဲယူပို့ဆောင်ရေးရဟန်းရင် MI-17 တစ်စီးကို AA ဘက်ကပစ်ချနိုင်ခဲ့တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတူက VOA ကိုပြောပါတယ
်။ November 10ရက်နေ့ကပြစ်တာအဲ့ဒါအတည်ပြုလို့ရတယ်။ဘာလို့အတည်ပြုလို့ရတယ်ဆိုရင်စစ်ရဟန်းရင်ကမနေ့ညကနေပြန်သူတို့ကလာခဲ့တယ်။လာခဲ့တဲ့အချိန်ကမှလေစီးရောက်တယ်။လေစီးရောက်ပြီးရင်ပထမဆုံးကြတဲ့အစီကပထမဆုံးပြန်တက်တဲ့အချိန်ကမှအဲ့ဒီဟိုဟာအာကတ်တက်ကနေပြီးရင်ပြစ်လိုက်တာ။ပြစ်လိုက်တဲ့အချိန်ကမှဘေးနေရာကိုသွားထိလဲဆိုတော့တောင်ဖန်ကိုသွားကြည့်ရသူတို့ကအဲ့ဒီလျံပြေးပေါက်ချာပြီးရင်သူတောင်ပေါ်ဘက်ကိုထိုးတက်တယ်တောင်ပေါ်ဘက်ထိုးတက်ပေမဲ့အဲ့ဒီလျံကပန်ကာတက်ပြီးရင်သူအောက်ကိုတခါလေးစိုက်ထိုးသွားတယ်အဲ့တော့အတည်ပြုလို့ရတယ်ဒါနောက်တစ်ချက်ကသူတို့အတည်ပြုနိုင်တာကတော့ဟိုဟာသေချာတဲ့ဒီမြန်ခွန်းတစ်ခုပေါ်မှာအဲ့ဒီလျံကြားသွားလို့အတည်ပြုနိုင်တာပဲ
အမ်းမြို့နယ်မှာရှိတဲ့လေရင်ကွင်းကိုအာရခတတော် AA ဘက်ကထိန်းချုပ်ထားတာကြောင့်စစ်ကောင်စီရဟတ်ရင်တွေဟာအနောက်ပိုင်းတိုင်းစစ်ဌာနချုပ်အတွင်းမှာရှိတဲ့ဘောလုံးကွင်းမှာဆင်းပြီးတော့လူအင်အားလက်နက်အင်အားတွေလာရောက်ချပေးပြီးပြန်အတက်မှာ AA ဘက်ကပြစ်ချနိုင်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်အခုလိုစစ်ကောင်စီရဲ့ထောက်ပို့ရဟတ်ရင်ပြစ်ချခံရတာနဲ့ပတ်သက်ပြီးတော့အာရခတတော် AA ကတရားဝင်ထုတ်ပြန်ထားတာမရှိသေးတာလည်းဖြစ်ပါတယ်။အမ်းမြို့နယ်တဝိုက်နှစ်ဖက်တိုက်ပွဲတွေနေတိုင်းပြင်းထန်နေပြီးစစ်ကောင်စီဘက်ကလူအင်အားလက်နက်အင်အားတွေဖြစ်တင်းနေတယ်လို့လည်းမြို့ခံတူကပြောပါတယ
်။ဟိုတိုက်ပွဲအရှင်လေးကတော့ဗျာနေတိုင်းတို့တိုက်ကြကြပါနော်။နေတိုင်းတိုက်နေတယ်နောက်တစ်ခါလည်းဒီလိုသူတို့လေနဲ့နေကိုညာကိုဆုံးလို့နေပြီးအရှင်မရွေးနေပြီးလာလာပြီးတော့ပြစ်နေတယ်ခင်ဗျာ။မနေ့ကဆိုလို့ရှိရင်တို့နေပြီးတော့ဟိုတိုက်နေရင် jet fighter တိုက်ပြီးတော့ ship point နေပြီးတော့ပြစ်ခတ်ပြီးတော့ husky ဆက်လေရင်ပုံစံရနေပြီးတော့မှအပေါ်ကပြစ်ခတ်ပြီးတော့မှဆင်းလာတဲ့ခါမြတ်နေ့ကဟိုတို့ဟိုလက်နက်အင်အားလူအင်အားစားနေတဲ့ခါကောနေပြီးတော့ဒီအမ်ဘူကိုရှာပေးထားတဲ့ခါမြတ်ဒီနေ့တို့နေနေအပေါ်ကဝင်ပြီးတော့မှဝင်ပြီးတော့ပြစ်နေတယ်ခါမြတ်
ရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်ဘက်မှာတော့စစ်ကောင်စီတပ်စခန်းတချို့ကို AA ဘက်ကသိမ်းပိုက်ထားပြီးဖြစ်ပါတယ်။လက်ရှိမှာတော့တောင်ကုန်းမြို့နယ်ကကိုင်းရှိရက်ကွက်မှာတိုက်ပွဲပြင်းထန်နေတယ်လို့မြို့ပေါ်ကတပ်စခန်းတချို့ကို short တိုက်ဒုံးတွေနဲ့ပစ်ခတ်နေတယ်လို့တောင်ကုန်းဒေသခံတူကပြောပါတယ်
။အဲဒီငါးလေးလေးတို့သုံးလေးလျှောက်တို့ပေါ့ဒီဟာဒီအမှန်ကစစ်စင်ကွက်ပေးဌာနချုပ်အစကခန်းကလေးအောက်ခံတိုက်ရင်ဖြစ်တယ်။အဲဒီတိုက်ရင်ရော short တိုက်ဒုံးတွေနဲ့ပစ်နေလို့ကြားတယ်။ထိုးစစ်စင်နေလို့မကြားသေးဘူး။တပ်ပွေရတော့အဓိကပြင်းထန်တာကတော့ကျွန်တော်ဒီကိုက်ရှေအချမ်းပေါ့နော်ဒါကိုက်ရှေရက်ကွက်ထဲမှာဖြည့်တပ်ပွေပြင်းထန်တယ်သူတို့ကဒီအာလင်90ဖုံးကြောင်းမှနေခံစစ်ပြင်ထားတာအဲ့ဒီအာလင်90ဖုံးကြောင်းဘောကသူတို့ပြည့်တယ်ကျောင်းဘောကပြည့်တာရှိတယ်နောက်အဲ့ဒီအာလင်90ဖရဲဘောကပြည့်တာလည်းရှိတယ်အခုအဲ့ဒီမှာတပ်ပွေပြင်းထန်ခဲ့တဲ့အာလင်90ဖရဲလေးတို့တို့ပြစ်စီသွားတယ်လို့သိရတယ်
စစ်ကောင်စီကတောင်ကုန်းမြို့ပေါ်နဲ့ကြေးရွာတချို့ကိုလေကြောင်းကနေပုံကျက်နေရကြောင်းအရက်သားထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့သူကဆက်ပြောပါတယ်
။အခုဒီတောင်ကုန်းတိုက်ပွဲကတော့မြို့ပေါ်နဲ့အရန်ကြီးကြီးဆက်နေပြီလို့ပြောလို့ရတယ်။မင်းကကဆိုရင်ဒါမြို့ပေါ်စစ်ကောင်စီလေကြောင်းကပုံကျက်သွားတာရှိတယ်။မင်းကညာဖက်စစ်ကောင်စီလေကြောင်းကပုံကျက်သွားတဲ့အတွက်ကျွန်တော်တို့ဒီတောင်ကုန်းမြို့ထဲကအဲမာလာမြိုင်လမ်းမှာနေနောက်ဖက်ဆောင်ထိတယ်လို့ပြောတယ်မြို့ဘူမှာတော့အရသာထိခိုက်တံရတာတော့မရှိဘူး။ဒါပေမဲ့မနေ့ကသူတို့ရွာတူတူမြမြကိုလေပုံကြည့်လို့ပြောရင်ဒီကျွန်တော်ရှောင်းသုံးခွာရှောင်းသုံးခွာရွာကိုလေလေကြောင်းကပုံကြည့်သွားတဲ့အတွက်မှာအရသာတွေထိခိုက်တံရတာတွေရှိတယ်လို့သိရတယ်။အရင်အတွက်ဘလောက်ဆိုတာတော့မသိရဘူး။ဒါဖုန်းလိုင်းကက်ကက်ကြောက်ပေါ့နော်။အခုကိုင်းရှိရွာကိုလေသူတို့မနေ့ကပုံကြည့်တယ်ကိုင်းရှိရွက်
ဒါအပြင်ရခိုင်
မြောက်ပိုင်းမောင်တော်နဲ့ကွမ်းမြူနယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ရှိနေပြီးစစ်ကောင်စီကတော့လေကြောင်းအုံပြူပြီးတိုက်ခိုက်နေပါဗျ။အေးအေးသိမ့်ပိုက်ထားတဲ့တန်တွဲနဲ့ဘူးတိတောင်မြို့နယ်တွေမှာလေကြောင်းကနေဘုံကျဲခဲ့တာကြောင့်အရက်သားတချို့သေဆုံးတန်ရာရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
။ရခိုင်ဘက်ကအခြေအနေတွေကိုကြားခဲ့ကြရတာပါ။အခုဆက်ပြီးတော့ကရင်ပြည်နယ်ဘက်ကိုအလှည့်ပေးခြင်းပါတယ်။ကရင်ပြည်နယ်မှာအရက်သားတွေပေါ်စစ်ကောင်စီပြစ်မှတ်ထားတိုက်ခိုက်မှုကြောင့်နိုဝင်ဘာပထမပတ်သတင်းပတ်တွင်မှလူ၁၀ဦးထပ်မံတေဆုံးခဲ့ကြောင်း KNDF ကရင်နီအမျိုးသားများကာကွယ်တပ်က VOE ကိုပြောပါရယ်ပြီးခဲ့တဲ့တောက်ကြနေ့ကရှမ်းကရင်နီနယ်စပ်ဖေခုံမြို့နယ်နဲ့ရိုက်ကော်မြို့နယ်နှစ်နေရာကအရက်သားတွေရှိတဲ့နေရာတွေကိုစစ်ကောင်စီဘက်ကပြစ်မှတ်ထားပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရက်သား၆ဦးတေဆုံးပြီးတချို့ဒဏ်ရာပြင်းထန်ခဲ့တယ်လို့ KNDF ကဆိုပါရယ်ရှမ်းပြည်နယ်တောင်ပိုင်းနဲ့ကရင်နီနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ထားတာကိုမက်ဆူမွန်ကပြောပြပေးပါမယ
်စစ်ကောင်စီတပ်ရဲ့စီးရဲလှုပ်ရှားမှုတွေကြောင့်ပင်လောင်းဖေခုံလမ်းပိုင်းမှာပြီးခဲ့တဲ့စက်တင်ဘာလကတည်းကနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တာပါတိုက်ပွဲတွေပြင်းထန်လိုက်အခြေအနေတွေပြောင်းငြိမ်သွားလိုက်နဲ့နှစ်ဖက်တိုက်ပွဲပြင်းထန်လာတာကလနဲ့ချီကျသွားပြီဖြစ်ပါတယ်ဒါပေမဲ့ဖေခုံနဲ့လွိုက်ကော်မြို့နယ်နှစ်ခုမှာတော့လက်တလောနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်လို့ရောလေရင်နဲ့ပါဘုံကျဲတိုက်ခိုက်တာကြောင့်နိုဝင်ဘာလ၈ရက်နေ့တရက်ထဲမှာတင်အရက်သား၆ဦးသေဆုံးပြီးတော့၆ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ KNDF ဘ ਹੁ ပြန်ကြားရေးတာဝန်ရှိသူတာအေဆိုက VOA ကိုပြောပါတယ်
ရှင်ရနေညနေပေါ့နော်7နာရီလောက်မှာစစ်ကောင်စီရပုံကျဲတဲ့အတွက်ဖက်ကွန်မြို့နယ်တက်ကကြည်ရွာတခုမှာစစ်တူနှစ်ဦးပွဲချင်းပြီးတေဆုံးပြီးတော့မှ3ဦးတိုင်းရရတယ်ပေါ့နော်ထို့နည်း၎င်းမှာရှင်ရနေမှာပဲဒီလက်ကွန်မြို့နယ်နှုတ်ကိုကြည်ရွာအုပ်စုမှာစစ်ကောင်စီဖက်ကနည်းနည်းချင်းနဲ့တိုက်ခိုက်တဲ့အတွက်တေဆုံးသူက4ဦးဖြစ်သွားပါတယ်ပေါ့နော်ဆိုတော့4ဦးတေဆုံးတယ်ထိခိုက်နိုင်ရတာကတော့3ဦးဖြစ်ပါတယ်နိုကိုရဲ့ဖက်ခုံဘောနော်ဒီအရှိကံလာဆိုတဲ့ကြေးရွာကိုပုံကျဲတဲ့နေရာတော့ကတိုက်ပွဲဖြစ်ပေါ်တဲ့နေရာတွေမဟုတ်ပါဘူးတိုက်ပွဲနဲ့ဝေးတဲ့နေရာတွေဖြစ်ပါတယ
်အဲ့ဒီတိုက်ခိုက်ခံရတဲ့လွိုက်ကော်မြို့မှာနိုဝင်ဘာလ၈ရက်နေ့တုန်းကစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့လွိုက်ကော်မြို့နယ်နိုကိုစံပြကြေးရွာနဲ့တရက်ပင်ကြေးရွာကအရက်သား၄ဦးသေဆုံးပြီးတော့၃ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါသေဆုံးတဲ့သူတွေကတော့နိုကိုကြေးရွာကအသက်12နှစ်အရွယ်အမျိုးသမီးတဦးအသက်35နှစ်အရွယ်အမျိုးသားတဦးနဲ့တရက်ပင်ရွာကအသက်35နှစ်အရွယ်အမျိုးသားတဦးဖြစ်ပါတယ်အလားတူပဲနိုမာလာ၈ရက်နေ့ညပိုင်းမှာလဲရှမ်းကယားနယ်ဇက်ဖေခုံမြို့နယ်အရှေ့ပိုင်းကာလကျေးရွာကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်လို့အသက်30အရွယ်အမျိုးသားတဦးနဲ့အသက်40အရွယ်အမျိုးသမီးတဦးနှစ်ဦးသေဆုံးခဲ့ပါတယ်တဦးကတော့ထိခိုက်ဒဏ်ရာရခဲ့ပြီးတော့နေအိမ်တချို့နဲ့ကားတချို့ပျက်စီးသွားတယ်လို့သိရပါတယ်အခုစစ်ကောင်စီတပ်ကပြစ်ခတ်တိုက်ခိုက်လိုက်တဲ့နေရာတွေကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ရွာသူရွာသားတွေနဲ့စစ်ဘေးရှောင်တွေနေထိုင်တဲ့နေရာတွေဖြစ်တာကြောင့်မလို့အားလုံးကစိုးရင်ကြောက်လန့်နေကြတယ်လို့ကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမှုနှစ်လည်းဖြစ်ကရင်နီလူခွေရေးအဖွဲ့တည်ထောင်သူကိုပညာက VOA ကိုပြောပါတယ်
စစ်ကောင်စီလက်နက်ကြီးပစ်ခတ်တဲ့တပ်ဆောင်မှုတို့ကိုရွာရဲနောက်ပြီးတော့မှတည့်ရဲရွာပေါ့နော်အဲ့ဒီမှာလက်နက်ကြီး၄လုံးတပ်ပောက်ခဲ့တဲ့တမို့လူ၄ဦးတေဆုံးပြီးတော့မှ၆ဦးထိခိုက်ဒဏ်ရာရပေါ့နော်ဒီရွာနေရာလုံးမှာကတော့စစ်ဘေးရှောင်ရွာဒီရွာခံရနေကြပါတယ်နောက်ပြီးတော့မှဖေကွန်ရှိချန်ကိုတော့ကျွန်တော်တို့လူထုနေတဲ့ရွာကိုဘုံနာကျဲတော့ပေါ့နော်အဲ့ဒီမှာအိမ်၃လုံးပြတ်သွားတယ်ကားတစ်စီးနှစ်စီးပြတ်တယ်နောက်လူဦးပေါ့အစားတူမှတူတိစွန်သွားတာရှိပါတယ်အခုပြောတဲ့နေရာနှစ်ခုလုံးပေါ့နော်ကတက်ပွဲမရှိပါဘူးလက်ကောမျိုးပေါင်းချင်မှလည်းတက်ပွဲအဲ့ဒီရပ်ပိုင်းရလည်းမရှိပါဘူးစစ်ကောင်စီကပုံမှန်ပဲလိုက်ပြီးတော့မှလေးရွာတွေကိုသူရဲ့လက်ထက်မှမရှိတဲ့ရွာတွေကိုလန်နန်ဂျီနဲ့ပြတ်တာတွေဘုံကျဲတာတွေအမှချခဏလောက်ပါတယ
်ပြီးခဲ့တဲ့အော်တိုဘာလကုန်ပိုင်းမှာလည်း drone နဲ့စစ်တပ်ကနေဘုံကျဲတိုက်ခိုက်တဲ့အတွက်ဗမောင်ရွာကစစ်ဘေးရှောင်တဲ့ကလေးငယ်တဦးအပါအဝင်၃ဦးသေဆုံးခဲ့ပြီးတော့၉ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။စီးရဲပြစ်မှတ်အရက်သားပြစ်မှတ်တွေကိုမခွဲခြားဘဲနဲ့လူခွေချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေကိုစစ်ကောင်စီတပ်ကကျူးလွန်နေပါတယ်လို့ KNDF ကပြောဆိုထားပါတယ
်။ကရင်ပြည်ဘက်ကသတင်းကိုကြားခဲ့ကြရတာပါ။အခုတော့အမေရိကန်နိုင်ငံအလှည့်အပြောင်းနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်အစည်းအဝေးတွေမှာနေဆက်လုံခြုံရေးစီးပွားရေးခိုင်မာကောင်းမွန်ရေးနဲ့အမေရိကန်နိုင်ငံရေးကိုပထမဦးစားပေးအဖြစ်ထားရှိရေးတွေပါဝင်ခဲ့ပါတယ်။ဒီလိုဂရီစကားတွေပြောထားပြီးမယ်ဒါတွေကိုဘယ်လိုလှုပ်ဆောင်မယ်ဆိုတဲ့အသေးစိတ်ကတော့တင်ပြထားတာနေပါတယ်။ VOA သတင်းတောက်ထီနာထရင့်သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးပါမယ်။
ဒေါ်နယ်ထရန့်ဟာနောက်တက်မဲ့သမ္မတဖြစ်လာမယ်လို့ရွေးကောက်ပွဲညမှာရလက်တွေထွက်ပေါ်လာချိန်မှာပဲထရန့်ကနောင်လာမဲ့၄နှစ်မှာသူ့အကောင့်ထဲဖောင်းမဲ့အစီအစဉ်တွေကိုအောင်ပွဲခံမိန့်ခွန်းမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ်။ငဇက်လုံခြုံရေးဟာထိတ်တန့်ဦးစားပေးဖြစ်တာကြောင့်အမေရိကန်သမိုင်းမှာရာဇဝတ်သားတွေကိုနေရက်ပြန်ပို့မဲ့အကြီးမားဆုံးပြည်နှင်တန်ပေးမဲ့အစီအစဉ်ကိုလုပ်မယ်လို့ထရန့်ကပြောဆိုပြီးအမေရိကန်နိုင်ငံသားသို့မဟုတ်ရဲကိုတတ်တဲ့ရွှေပြောင်းအခြေချသူဘသူမဆိုတေးတန်ပေးဖို့ပြောဆိုခဲ့ဘူးပါတယ်။ရွေးကောက်ပွဲညမှာတော့အခုလိုပြင်းပြင်းထန်ထန်ပြောဆိုခဲ့တာမျိုးမရှိပါဘူး။
We're going to have to seal up those borders and we're
going to ဒီနေဇတ်တွေကိုတေးကြလုံးကျုံအောင်လုပ်ရပါမယ်။နောက်ပြီးလူတွေကိုလည်းတိုင်းပြည်အတွင်းဝင်ခွင့်ပေးရမှာပါ။လူတွေကိုလာစေချင်ပါတယ်။လုပ်ကိုလုပ်ရမှာပါ။ဒါပေမဲ့လည်းသူတို့ကတရားဝင်လာရမှာပါ။သူတို့အနေနဲ့တရားဝင်လာရမှာပါ
။ရွေးကောက်ခံဒုသမ္မတ JD Vance ကလည်းနောက်ထပ်အရေးကြီးတဲ့အစီအစဉ်တစ်ခုကိုပြောဆိုသွားပါတယ
်။ And after the greatest political
အမေရိကန်သမိုင်းမှာအကြီးအကျယ်ဆုံးနိုင်ငံရေးအရပြန်လာတာပြီးရင်အမေရိကန်သမိုင်းမှာအကြီးအကျယ်ဆုံးစီးပွားရေးရပြန်လာတာမျိုးကိုကျွန်တော်တို့ဥဆောင်မှာပ
ါ
ကျွန်တော်တို့အကျွေးတွေကိုလည်းပြန်ဆက်ရမှာပါနောက်ပြီးအခွန်တွေကိုလည်းရှော့ကောက်ပါမယ
်နောက်တက်လာမယ့်အစိုးရတဲ့အနေနဲ့အကျွေးတွေထပ်မယူပဲစီးပွားရေးအစီအစဉ်တွေကိုအောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတာကိုတော့မရှင်းလင်းပါဘူးဒါပေမဲ့လည်းထရန့်ရဲ့မိန့်ခွန်းထဲမှာတော့ဒါကိုကူညီနိုင်တဲ့လူတစ်ယောက်ဖြစ်တဲ့အီလွန်မတ်စ်ရဲ့နာမည်ကိုထုတ်ဖော်ပြောဆိုခဲ့ပြီးသူဟာအစိုးရထိရောက်ရေးကော်မရှင်ကိုဥဆောင်ပြီးအစိုးရဘိုင်းကဖြုံးတီးတာတွေနဲ့လိန်ညာတာတွေကိုရော့ကျအောင်လုပ်မယ်လို့ပြောဆိုခဲ့ဘူးပါတယ်။မတ်စ်ရဲ့ Let the Law Starship ဒုံးကျည်လွတ်တင်တာအောင်မြင်မှုနဲ့ပတ်သက်ပြီးထရန့်ကအခုလိုပြောဘူးပါတယ
်။ And it was a beautiful thing to see in a cold Elon I said Elon
ဒါကြီးကကြည့်လို့အလွန်လှပါတယ်။အလွန်ကိုဖုံးခေါ်ပြီးပြောလိုက်ပါတယ်။ဒါခင်ဗျားလောက်တာလားလို့မေးတော့သူကဟုတ်တယ်လို့ဖြေပါတယ်။ဒါမျိုးဘယ်သူလောက်နိုင်လဲမေးပြီးရုရှားလောက်နိုင်လားတရုတ်လောက်နိုင်လားမေးပြီးတော့မလုံနိုင်ဘူးလို့ဖြေပါတယ်အမေရိကန်ထဲမှာခမရကလွဲပြီးတခြားသူလုံနိုင်လားမေးတော့တခြားလူဘယ်သူမှမလုံနိုင်ဘူးလို့ဖြေပါတယ်အဲ့ဒါနဲ့ဒါကြောင့်အီလွန်ခမရကိုချစ်နေရတာလို့ပြောခဲ့ပါတယ
်ထရမ့်ကမတ်စ်ကိုချီးကျူးနေတဲ့အကြောင်းကကမ္ဘာစင်မြင့်မှာခွန်အားကြီးကြောင်ပြသတဲ့သဘောပဲဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်
This idea about are we the only country that can do this
ကျမတို့တိုင်းပြည်တစ်ခုပဲဒါမျိုးလုံနိုင်တာလားဆိုတဲ့အတွေးခေါ်ပါဟုတ်တယ်ကျမတို့တိုင်းပြည်ပဲဒါမျိုးလုံနိုင်တာပါဒါကြောင့် Trump က Marx ရဲ့နည်းပညာစုံတီထွင်မှုပုံရိပ်အမြင်ရှိတဲ့ဉာဏ်ကြီးရှင်ပုံရိပ်တွေကိုလည်းအသုံးချနိုင်ုံနဲ့မကဘူးလူတူတယောက်အတွက်ရှေ့ဆက်သွားတာမျိုးမဟုတ်ဘဲနဲ့တိုင်းပြည်တစ်ခုလုံးရှေ့ဆက်သွားနိုင်တဲ့အကြံဉာဏ်မျိုးပ
ါသူ့မိန်ကုန်းထဲမှာပဲသူလိုက်နာသွားမဲ့စံနှုန်းကို Trump ကအခုလိုပြောပါတ
ယ် I will govern by a simple motto
ကျွန်တော်ဂရီပေးထားတယ်ဂရီပေးထားတဲ့အတိုင်းလုပ်တယ်ဆိုတော့ရိုးရိုးရှင်းရှင်းဆောင်ပုံးနဲ့အုပ်ချုပ်မှာပါကျွန်တော်တို့ကဂရီတွေကိုတည်အောင်လုပ်မှာပါအ
ဲ့ဒီတဲမှာပါတဲ့ဂရီတစ်ခုကတော့အမေရိကန်ရွှေခေတ်ကိုပြန်ရောက်အောင်လုပ်မယ်ဆိုတော့ဂရီပဲဖြစ်ပါတယ်ခင်ဗျာ
ဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းတင်မှာဘာတွေဆက်လုပ်သွားမယ်ဆိုတာနဲ့ပတ်သက်ပြီးတော့တီနာထရန့်သတင်းပေးပို့ထားတာကိုကိုငင်းချန်ပြောပြတာကိုကြားခဲ့ကြရတာပါတနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ကြန့်ရှိနေသေးတဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးသွားပါမယ်ရှင်
ဒီ OA season တွေကို video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် view မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းမတော်တာရှင်များရှင်အခုဆက်ပြီးတော့အပတ်စဉ် season တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေဖြစ်တဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်စီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာစတဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါပထမဆုံးအနေနဲ့ကိုငင်းချန်၏တင်ဆက်တဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်မှာအမေရိကန်ရွေးကောက်ပွဲမှာအနိုင်ရရှိသွားတဲ့ Donald Trump အစိုးရလက်ထက်မှာအမေရိကန်အနေနဲ့တရုတ်ကိုတံပြန်လိုတဲ့ဆန္ဒနဲ့မြန်မာတော်လှန်ရေးအင်အားစုတွေကိုထောက်ခံမှုတိုးလာတာမျိုးတွေတွေ့ရနိုင်ပေမဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးမြင့်တင်ရေးက Trump ရဲ့ဦးစားပေးမဟုတ်ဘူးလို့နိုင်ငံရေးကျွမ်းကျင်သူ Thomas Kane ကသုံးသပ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလက်မခံနိုင်တာနဲ့ဆက်ဆက်ပြီးတော့ Trump အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုတက်ရောက်မှုရှိနိုင်တယ်လို့လည်းဆိုထားပါတယ်။ဒါကြောင့်ပြန်သမ္မတဖြစ်လာတော့မဲ့ Donald Trump လက်ထက်မြန်မာအရေး American ချင်းကပ်နိုင်တဲ့အလားအလာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ ICG ရဲ့မြန်မာနဲ့ Bangladesh နိုင်ငံဆိုင်ရာအကြီးအကဲအကြံပေး Thomas Kane ကိုကိုငင်းချန်ကြီးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
Let me start with the US. Tamara Donald Trump saw the letter ma ala la shi de myanmar nangan ne patat de american nangan jae mu wara a chang sa me jin ma de ya american nangan jae thana go lu tit de win la me da ga myama yee ma american pyaw su ye mu wara go pyan le pong phaw nai me a khwin lan phit ma la ya toward Myanmar.
I agree with the comment that it's an opportunity to reshape Myanmar.
Da American ပြည်တော်စုအတွက်မြန်မာရေးရမှုဝါဒကိုပြန်လည်ပုံဖော်ဖို့အခွင့်အလမ်းတရက်ဆိုတဲ့မှတ်ချက်ကိုသဘောတူပါတယ်အချို့မှုအပြောင်းအလဲရှိလာတဲ့အခါအခွင့်အလမ်းဆိုတာအမြဲရှိပါတယ်။ဒါပေမဲ့ Trump ရဲ့နိုင်ငံခြားရေးမူဝါဒဟာအမြဲတမ်းအပြောင်းအလဲမြန်လွန်းတာကြောင့်ခံမှန်းရခတ်ပါတယ်။အဲ့ဒါအပြင်မှာသူ့ရဲ့မူဝါဒမှာတစ်ခုနဲ့တစ်ခုကွဲလွဲမှုတွေလည်းရှိပါတယ်။ Trump ဟာစီးပွားရေးအရာရောစီးရေးအရာရောတရုတ်ကိုတံပြန်လိုတဲ့ဆန္ဒရှိပေမဲ့ဒီချိန်ထဲမှာပဲရှီကျင်းဖင်နဲ့ထူးဆန်းတဲ့ဆက်ဆံရေးမျိုးတည်ဆောက်ထားပါတယ်။ဆိုတော့အတိအကျပြောဖို့ကတော့ခတ်ပါတယ်။မတူကွဲပြားတဲ့ဖြစ်နိုင်ခြေတွေအများကြီးရှိပါတယ်။ကုကန်ဒေါ်လာရဲ့အင်အားစုတွေနဲ့မြို့သားညီညီအစိုးရ NUG နှစ်ဖက်စလုံးကတော့အမေရိကန်ရဲ့ထောက်ခံမှုပိုရဖို့နဲ့မြန်မာနိုင်ငံတပတ်သက်ပြီးတော့ပိုပြီးတော့ရဲရဲဝံ့ဝံ့ပြပြသားသားလှုပ်တဲ့နိုင်ငံကြားရေးမူဝါဒကိုညှို့လင့်နေကြတယ်ဆိုတာသိကြပါတယ်။ဒီနေရာမှာမတူညီတဲ့အချက်တွေဖြစ်လာနိုင်ပါတယ်။တရုတ်နိုင်ငံကိုတံပြန်လိုတဲ့စန္ဒနဲ့မြန်မာနိုင်ငံကိုပထဝီဝင်နိုင်ငံရေးစစ်မြေပြင်ရဲ့တစ်စီတစ်ပိုင်းအဖြစ်ရှုမြင်လာနိုင်ပါတ
ယ်
Trump ရဲ့အစိုးရအဖွဲ့ကိုဘယ်သူတွေနဲ့ဖွဲ့စည်းမယ်ဆိုတာပို့ပြီးတော့ရှင်းရှင်းလင်းလင်းသိလာရမယ့်အချိန်အထိဒါကိုပြောဖို့ခက်ပါသေးတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒအပေါ်မှာလွှမ်းမိုးတက်ရောက်နိုင်မယ့်ယာရုမျိုးမျိုးမှာလူမျိုးမျိုးဖြစ်နိုင်တာကြောင့်ပ
ါ
Now people are speculating that Marco Rubio ကိုဒီ Marco Rubio ကိုပေါ့နော်လက်ရှိစနစ်ကလစ်တော်အမှတ်ထင်တယ်သူတို့ဒီနိုင်ငံကြီးဝန်ကြီးအတွက်စဉ်းစားနေရဆိုပြီးထင်ကြီးပေးကြပါတယ်။သူဟာတရုတ်နိုင်ငံကိုဆန့်ကျင်တဲ့သဘောထားတက်မှသူဖြစ်လူသိများတဲ့သူပါ။ဘာဖြစ်ခုနတော်ပြောသလိုပဲပေါ့။ Trump ကိုယ်တိုင်ကလည်းသူ့ရဲ့ပထမတတမှာသူ့ရဲ့မူဝါဒတွေကိုပြန်ကြည့်မယ်ဆိုရင်တရုတ်နိုင်ငံပေါ်တင်းတင်းမမာရှိပါတယ်။ဆိုတော့တရုတ်နိုင်ငံပေါ် Trump ရဲ့တင်းမာတဲ့သဘောထားတွေကမြန်မာနိုင်ငံဆိုင်ရာမူဝါဒကိုဘယ်လိုတက်ရောက်နိုင်လဲဗျ။ဆိုလိုတာတရုတ်နိုင်ငံကိုဆန့်ကျင်တဲ့ခိုင်မာတဲ့ယက်တီချက်ကမြန်မာစစ်ကောင်စီအပေါ်မှာရောအလားတူတင်းမာမယ့်ယက်တီချက်သဘောလို့ပြောလို့ရလား
။against China also mean a harder stance on Myanmar hunter not necessarily no because I mean let's recall that the Biden administration continued a lot of Trump's policies
ဒီလိုကြီးတတိချတော့ပြောလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ Biden ဆိုရကလည်းတရုတ်နိုင်ငံနဲ့ပတ်သက်ရင် Trump ရဲ့မူဝါဒတော်တော်များများကိုဆက်လုပ်ခဲ့တာကိုသတိပြုရပါမယ်ဒါပေမဲ့မြန်မာနဲ့ပတ်သက်ရင်တော့ American နဲ့တရုတ်ကြားပြည်ပခါမဖြစ်အောင်သူတို့ကြိုးပမ်းခဲ့မှာဟုတ်လား
so they tried to keepMyanmar out of the sort of geopolitical struggle.
မြန်မာအရေးကိုပထဝီနိုင်ငံရေးမဖြစ်အောင်သူတို့ကြိုးစားခဲ့ကြပါတယ်။ဆိုတော့ Trump ကလည်းအလားတူလိုက်လုပ်နိုင်ပါတယ်။ဒါကြောင့်လို့ဆိုတော့မြန်မာနိုင်ငံလိုတိုင်းပြည်မျိုးအတွက် Trump ရဲ့စိတ်ဝင်စားမှုကအများကြီးအကန့်အသတ်ရှိပါတယ်။သူ့နားမှာဘယ်သူတွေဩဇာညောင်းတယ်လဲ၊ဘယ်သူကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးဖြစ်မလဲစတာတွေအပေါ်မှာအများကြီးမူတည်ပါတယ်။လက်ရှိ Biden အစိုးရမှာဆိုရင်ဥပမာ Kurt Campbell လို့ပုဂ္ဂိုလ်မျိုးကအတော်လေးဩဇာညောင်းပါတယ်ဆိုတော့အဲ့လိုနေရာတွေယာရုတွေဘယ်သူရမလဲဆိုတာနဲ့သူတို့ကမြမအရေးကိုဘယ်လိုမြင်မလဲဆိုတာအပေါ်မှာမူတည်ပါတယ်သူတို့ကမြမအရေးမှာအဓိကတရုတ်မူဝါဒနဲ့ရှင်ပြီးတော့ကြည့်မယ်လို့ထင်ပါတယ်မြမအရေးမှာတရုတ်နဲ့ထိတ်တိုက်မတွေ့တဲ့လက်ရှိချင်းကမှုကအကျိုးများတယ်လို့လည်းယူဆကောင်းယူဆသွားနိုင်ပါတယ်တခြားတစ်ဖက်မှာလည်းမြမအရေးမှာပို့ပြီးတော့တည်တည်ဝင်ဝင်ပါဝင်လာပြီးတော့ပြိပခရလက်ကိုအဆုံးဖြတ်ပေးနိုင်တဲ့အထိပူပြီးဩဇာညောင်းတာမျိုးလည်းဖြစ်ကောင်းဖြစ်နေပ
ါ Try to be more influential in terms of the outcome of the conflict
Do you foresee increased US support Trump ဆိုရလက်ထက်မှာမြန်မာနဲ့ဒေသတွင်းမှာဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်ဒီအမေရိကန်ရဲ့ထောက်ခံမှုတွေတိုးလာတာမျိုးရောဖြစ်မလာနိုင်ဘူးလားမြန်မာ
Upcoming Trump administration I don't think that there'll be US additional US support for
democracy မြင့်တရေးအခြေခံနဲ့ဒေါ်လာရေးလှုပ်ရှားမှုကိုအမေရိကန်ကပံ့ပိုးကူညီမှုတွေထပ်တိုးလာမယ်လို့တော့ကျွန်တော်မထင်ပါဘူး။တရုတ်ကိုတံပြန်လိုတဲ့စန္ဒနဲ့ဒေါ်လာရေးအတိုက်ခံအင်အားစုတွေကိုထောက်ခံမှုတိုးလာတာမျိုးကိုတော့တွေးကောင်းတွေးရနိုင်ပါလေ။ democracy မြင့်တရေးရည်ရွယ်ချက်တစ်ခုတည်းနဲ့တော့ Trump ရဲ့မူဝါဒကိုတွန်းအားပေးနိုင်မှာမဟုတ်ပါဘူး။ဒါကတော့အတော်လေးရှင်းပါလေ။ Trump ရဲ့ပထမအစိုးရတက်တန်းတုန်းကဘာသာရေးလှုပ်လှက်ခွင့်ကအရေးကြီးတဲ့ကိစ္စရဖြစ်ခဲ့ပါလေ။ဒါကလူခွင့်ရေးအခြေခံတသက်မဟုတ်ပေမဲ့လူခွင့်ရေးရဲ့ကြေပြောတဲ့အမျိုးအစားတွေတဲကတစ်ခုအဖြစ်တော့ပါနေပါတယ်။ထရန့်ခင်မှာဘာသာရေးလှုပ်လှခွင့်ဆိုင်ရာနိုင်ငံတကာထိပ်သီးဆွေးနွေးပွဲကိုလုပ်ခဲ့ပါတယ်။ဒါအပြင်ဒီချက်က2018ခုနှစ်ရွန်ဂျာအကြက်တဲမှာထရန့်ရဲ့အမေရိကန်ဆိုရကတင်းမာတဲ့ရည်ရည်ချက်ဖြစ်ဖို့တွန်းအားပေးခဲ့ပါတယ
်။in 2017
Trump ရဲ့အင်ဂျူရောတွင်တဲ့သူ့ဝင်းကျင်ကလူတွေကဒီရွန်ဂျာပြဿနာကဘာသာရေးလှုပ်လှက်ခွင့်ပြဿနာလို့ရှုမြင်ခဲ့ကြပါတယ်။နောက်ပြီးတော့အဲ့ဒီလိုမျိုးလူတွေကဒီတစ်ခေါက်မှာ ဒီလောက်ဩဇာရှိမလားဆိုတာကျွန်တော်တို့မသိသေးပါဘူးဆိုတော့ကဥပမာ Mike Banks လို့လူမျိုးတွေပါ Mike Banks လို့လူတွေအတွက်ကတော့လူလောက်မှုဟာတကယ်ကိုအရေးကြီးတယ်ဆိုတာသိပါတယ်ဒါပေမဲ့ Mike Banks ကအခုမရှိတော့ပါအဲ့ဒီလူမျိုးအလားတူအုပ်စုတွေကအခုဩဇာရှိအောင်မလားဆိုတာလည်းပြောဖို့ခက်ပါဆိုတော့ကဘာသာရေးလှုပ်လှခွင့်ကိစ္စမျိုးကိုပြဿနာတစ်ရပ်အဖြစ်ဆက်လက်ရှုမြင်ထားရင်ဒါကထရန့်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုအတိုင်းအတာတစ်ခုထိတက်ရောက်မှုရှိနေပါတယ်ဆိုလိုချင်တာကဒီကိစ္စကိုထရန့်ကအလေးထားတယ်လို့ပြောချင်တာမဟုတ်ပါဘူးထရန့်ရဲ့အနာကလူတွေကသူ့ကိုဒီကိစ္စကင်တွယ်ဖို့တွန်းနိုင်တဲ့အချက်ကိုပြောတော့ပါထရန့်အတွက်ဘာသာရေးလှုပ်လှခွင့်တွေဘာတွေကအရေးကြီးတယ်လို့ယူဆမှာမထင်ပါဘူးဒါပေမဲ့အရင်ပထမအစိုးရတက်တန်းလုံးကသူ့ကိုကြောထောက်နောက်ခံပြုသူတွေသူ့ကိုပံ့ပိုးပေးတဲ့သူတွေအတွက်ဒါကအရေးကြီးတဲ့ကိစ္စဖြစ်ခဲ့ပါတယ်ဒီချက်ကိုလည်းကျွန်တော်အနေနဲ့သတိထားပြီးတော့ပြောတော့ပါဘာကြောင့်လဲဆိုတော့သူ့ရဲ့ပထမတက်တန်းနဲ့အခုလာမယ့်တက်တန်းကလွန်ကွာခြားမဲ့ပုံရှိပါတယ်ပထမတုန်းကသူကအင်အားတိဆောက်တဲ့အဆင့်မှာပြီးတော့ထရန့်ရဲ့အစိုးရအဖွဲ့မှာအဲ့ဒီတုန်းကထရန့်ကိုချုပ်ကန်ဖို့ကြိုးစားကြတာကြောင့်ယာရုရယူကြသူတွေများပါတယ်အဲ့ဒီချက်ကိုလည်းထရန့်ကကောင်းကောင်းသိပါတယ်ဒီတစ်ခါတော့အဲ့ဒီလူမျိုးတွေသူ့အနာမှာမရှိဘူးထရန့်ကဆုံးဖြတ်ထားပါတယ်ဒါကြောင့်ဘာသာရေးလှုပ်လှခွင့်ကလာမယ့်ထရန့်အစိုးရအတွက်ဘလောက်အရေးကြီးတယ်ဆိုတာပြောဖို့ခက်ပါတယ်ဒါပေမဲ့ဒါကထရန့်ရဲ့ပထမတက်တန်းတုန်းကအရေးပါခဲ့တယ်ဆိုတာကိုကျွန်တော်ထောက်ပြတော့
how important religious freedom will be but it was during the first Trump White House
apart from that factor will the Trump administration find it okay ဒီအချက်ပြန်မှာပေါ့เนาะဒီမြန်မာအစိုးရကဒီလိုမျိုးတရုတ်နဲ့နီးစပ်လွန်းနေဆိုပြီး Trump အစိုးရကယူဆပြီးဒါက American အနေနဲ့ဒီမြန်မာအရေးကိုပို့ပြီးအာရုံစိုက်လာစေမဲ့အချက်ဖြစ်မလာနိုင်ဘူးလားမြတ် get more of their attention on the Myanmar issue
yes potentially yeah I mean that this narrative that the military is getting close to China
could catch up ဖြစ်နိုင်ခြေရှိပါတယ်အမေရိကန်ရဲ့အာရုံစိုက်မှုရနိုင်ပါတယ်သူတို့ကအဲ့ဒါကိုပုံစံမျိုးမျိုးနဲ့တုံ့ပြန်နိုင်ပါတယ်လူခွင့်ရေးမြင့်တရေးဟာထရန့်ဆိုရအတွက်ရေးကြီးတဲ့ကိစ္စဖြစ်ပုံမရတာကြောင့်မြန်မာစစ်တပ်ကိုသူတို့နဲ့နှိစက်အောင်လုပ်ပြီးတော့တုံ့ပြန်တာမျိုးလည်းဖြစ်သွားနိုင်ပါတယ်ဒါကြောင့်အခုအချိန်ဒီဟာမြန်မာနိုင်ငံကခုခံတော်လှန်ရေးနဲ့အတိုက်ခံအင်အားစုတွေအတွက်အခွင့်အလမ်းတစ်ခုဖြစ်နိုင်ပြီမဲ့တဖက်မှာလည်းအမေရိကန်အစိုးရတည်ရဲ့ထက်သွင်းတွက်ချက်မှုတွေထဲမှာလူခွင့်ရင်းတဲ့ဒီမိုကရေစီမြင့်တရေးကိစ္စရပ်တွေလုံးဝမပါဝင်တဲ့ဝါဒတွေကိုလည်းချမှတ်နိုင်လို့ဒါကအနေရကာလတစ်ခုလည်းဖြစ်သွားနိုင်ပါတယ
် where human rights and democracy promotion just don't feature at all and not part of the calculation
တကြောပြန်တမရဖြစ်လာတော့မယ် Donald Trump လက်ထက်မြန်မာအရေးအမေရိကန်ချင့်ကန့်နိုင်တဲ့အလားအလာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ ICG ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြီးတန်းအကြံပေး Thomas King ကိုကိုငင်းငင်းဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ကြရတာပါအခုတော့စီးပွားရေးစီစဉ်လဲပါမြန်မာနိုင်ငံကအစဉ်ဆက်ဖျားဆင်းတူတော်ထုတ်လုပ်သူတွေအနေနဲ့စစ်ပွဲကာလတွေအတွင်းမှာလက်နက်ကိုင်တွေထိမ့်ချုပ်ရာဒေသတွေကစစ်ကျဉ်ကြောက်ကုန်ကျန်းရဖို့လိုအပ်တာကြောင့်လိုအပ်တာတွေရှိပါတယ်အဲ့ဒါတွေကြောင့်မလို့အခက်အခဲတွေလည်းရှိလာနေပါတယ် AFP သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ဂီထိုက်ကတင်ပြထားပါတယ်ရှင
်ဘဘူးစီယာကိုအောင်နိုင်လေးဟာဆိုရင်မြန်မာနိုင်ငံတွင်အဓိကကိုးကွယ်ကြတဲ့ဗုဒ္ဓဘာသာဝင်များအတွေ့ဗုဒ္ဓဆင်တူတော်တွေထုလုပ်လာတာဆယ်စုနှစ်နဲ့ချီရှိခဲ့ပါပြီဒါပေမဲ့အခုအချိန်မှာတော့အတိုက်ခံလက်နက်ကင်ညာထိမ့်ချုပ်ရာဒေသတွေကနေစကြင်ကြောက်ရဖို့ကအရင်လိုမလွယ်တော့ပါဘူး။ဒေါအောင်ဆန်းစုကြည်ရဲ့ရွေးကောက်ခံအစိုးရကို2021ခုနှစ်စစ်တပ်ကအာဏာသိမ်းဖျောက်ချပြီးနောက်ပိုင်းဗုဒ္ဓဘာသာအများစုနေထိုင်ရာမြန်မာနိုင်ငံမှာသွေးရွက်တန်ယူပြစ်ပခတ်တွေတိုးလာနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးဆယ်နှစ်တာဒီမိုကရေစီအုပ်ချုပ်ရေးကိုအဆုံးသတ်လိုက်တာကြောင့်လက်နက်ကိုင်ဆန့်ကျင်တော်လှန်မှုတွေလည်းတိုးလာနေပါတယ်။ဒီလပိုင်းရဲ့အတွင်းမှာပဲလူရည်တသန်းခွဲလောက်ရှိတဲ့မန္တလေးကိုစစ်တပ်ကိုတွန်းလှန်တိုက်ခိုက်သူတွေကဒုံးကျည်တွေအဝေးရင်း drone ရှင်တွေနဲ့တိုက်ခိုက်နေတာပါ။ဒါအပြင်မန္တလေးကိုမျိုးရိုးဆင်ဆက်စစ်ကြင်ချောက်တင်ပို့တဲ့မတရားမျိုးနယ်တွင်ဒေသအတော်များများကိုဒေသခံကာကွယ်ရေးတပ် PDF တွေကထိန်းချုပ်ထားပြီးစစ်တပ်ဘက်ကလည်းနေမြေစုမှုရေးအတွက်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေကပြင်းထန်နေပါတယ်။မတရားဒေသခံတဦးကတော့လက်ရှိဒေသတွင်တိုက်ပွဲအခြေအနေကို VOA ကိုအခုလိုပြောပါတယ်
။ဒီနေ့ရက်နေ့ရပေါ့နော်။ဟိုဘက်ကမယားဘက်ကလက်နက်ကြီးထူနေတာကတော့အဲဒီလူတွေခိကြိုက်တွေရှိနေကြ၊ဒီဆုံးတာတွေရှိနေပေါ့နော်။ဒါဒီပိုင်းရဲ့နှစ်ယောက်ဒီဆုံးသွားတာတွေ့ရတယ်ပေါ့။ဒီကြောင်တိုက်ခိုက်တာကတော့ကျွန်တော်တို့နေ့ရက်နေ့ရတိုက်ခိုက်သွားတာကြ။ ဒီရနေ့တက်ခိုက်သွားတော့ဆိုတော့ကြတော့အယူဘောမရိယာရဲ့အနောက်ဘက်ဒီကြောင်းနဲ့တက်ခိုက်မှုကြီးပြီးလို့သွားတယ်ပေါ့နော်။နိုင်ငံလုံးကြီးပြီးလို့သွားတယ်။အပြုတ်သွားတယ်မှာပြည်သူ၃ယောက်တော့အထူးကရှိနေပေါ့နော်။ဒီကြောင်းနဲ့တက်ခိုက်မှုကြီးကတော့အယူဘောပေါ့နော်။အင်းလေးလို့ခုနှစ်ရက်နေမှာတော့လက်နက်ကြီးမရိယာဘက်ကလည်းထူတယ်။တခါတော့လို့ဒီဝါရုဘက်ကထူတယ်ပေါ့နော်။အဲ့လိုထူရနေမှာပြည်သူကြီးကတော့ဟို၃ယောက်ပေါ့နော်။နားတယ်၂ယောက်ကတော့ကြောက်ဟိုဆုံးသွားတယ်ပေါ့နော်။ဒီကကစားဘက်ကနော်ကျွန်တော်တို့ဒီနောက်ချမ်းမရိယာနောက်ချမ်းနေမှာကျားများများနဲ့အလုံးကြီးနဲ့တော့ထိုးနေရတယ်တွေ့ရတယ်ပ
ြဆေးရည်တင်းမာနေတဲ့အခြေအနေကြောင့်မတရားဘက်ကစဂျင်းချောက်ကုန်ချမ်းနဲ့ပုံချမ်းထူထားတဲ့ပပုတွေကိုလက်နက်ကန်တွေထိ ंछ ုပ်ရဒေသတွေကနေစစ်တပ်ထိ ंछ ုပ်ရဒေသကိုတည်ယူရေးကငွေကုန်ကြေးကျများသလိုခက်ခဲပြီးအန္တရာယ်လည်းရှိနေတာပါမျက်နှာနဲ့စပင်းမှာအမှုန်တွေကပ်နေပြီးစူညံနေတဲ့အလုံယုံတင်မာတော့ပပုဆရာကောင်းနိုင်လင်းကမန္တလေးတဝိုက်အခြေအနေတွေသိပ်မကောင်းဘူးလို့ AFP ကပြောပါတယ်။သွားလာရေးကမလွယ်သလိုကြောက်တွေတဲလာဖို့ကလည်းမဖြစ်နိုင်ဘူးလို့သူကပြောပါတယ်
။နာမည်တို့ရတော့ဒီဘက်တွေကသိပ်မကောင်းဘူးဒီမှာသွားလို့လာလို့မကောင်းဘူးလို့သိပ်မတည်ကြတော့ဘူး။ဟာခုနောက်ပိုင်းတော့သိပ်ခုလာပိုင်းလည်းရှိပါသေးတယ်။လာပိုင်းရှိရသေးတယ်ဆိုတော့အဲနာမည်တို့မကောင်းဘူး။ဒီပုံစံမျိုးတွေကလည်းအားတိုင်းတောင်းဝဲဒီလင်းငတောင်းလို့ဆိုတော့သိပ်မတည်ရသေးတာ။
မျက်နှာတော်မှာအနုစိတ်မထွန်းထူရသေးတဲ့ဗုဒ္ဓရုပ်ပွားတော်အကျဉ်းတွေရှိရာဆိုင်ထဲမှာတော့ဆိုင်ရှင်ကိုမင်းမင်းစုကလည်းအယောင်ဝဲကမစိုးပေမဲ့တဲယူပို့ဆောင်ရေးကခက်နေတယ်လို့ပြောပါတယ်
။မှာပါဆက်ကြည့်နေရင်လည်းလောကေဆရာတဲဖို့တော့ဆက်ကြည့်နေတယ်။သူဆရာတွေကသူရောင်းလို့ရောင်းဒီထဲမှာရှိတာအဒီပဲရောင်းလို့ရပိုကသူကတဲနေအောင်လို့
ဆိုင်မှာရှိနေတဲ့ရုပ်ပွားတော်တွေကသာရောင်းနေရပြီးနောက်ထပ်ရုပ်ပွားတော်အကျဉ်းတွေထပ်မရနိုင်ဖြစ်နေတာလို့လည်းသူကပြောပါတယ်။တခြားသောဗဟုဆိုင်ကဆိုင်ရှင်တဦးကတော့ပြည်သူကာကွယ်ရေးတပ်တွေထိ ंछ ုပ်ရာမတရားကနေစစ်ကြင်းချောက်တွေတဲလာတာကြောင့်မကြခင်ကဖမ်းဆီးခံခဲ့ရတယ်လို့လည်းပြောကြပါတယ်။ဒေသမှာတပ်ဆွဲထားတဲ့စစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပြီးပြည်သူကာကွယ်ရေးတပ်တွေထိ ंछ ုပ်ရာဒေသကနေချောက်တွေကိုဘလို့ပုံစံနဲ့ဝယ်ပြီးကြည့်ရတဲ့ကနေဘလို့ထုတ်လာတယ်လဲဆိုတာကိုစစ်စေးမင်းမြန်ခံခဲ့ရတာလို့ပြောကြပါတယ်။ဆီယနာသိမ့်မှုကိုစန့်ကျင်တဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေမှာတော့ចောင်းသားတွေ၊လယ်သမားတွေ၊အလုသမားတွေ၊လူရန်းစားအစုံပါဝင်ပြီးသူတို့အလုကန်အသက်မွေးဝမ်းကြောင်းကိုစွန့်ဆီယနာသိမ့်မှုကိုလက်နက်ကင်တိုက်ခိုက်နေကြတာပါ။နိုင်ငံတော်မှာပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဒါစင်နဲ့ချီရှိနေပြီးစစ်ကောင်စီကတော့ဒီအဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်ထားတာပါ။သူတို့နဲ့ဆက်ဆက်ရင်းထောင်ဒဏ်နှစ်ချီချမှတ်ခံရနိုင်တာဖြစ်ပါတယ်။နောက်ပိုင်းမှာတော့မဒီယာကနေစကြင်ကြောက်တဲလာသူတွေကိုဖမ်းဆီးထားရကနေစစ်တပ်ကပြန်လွှတ်ပေးခဲ့တယ်လို့လဲစိုင်းပိုင်ရှင်ကပြောပါတယ်။ဒီလိုဖမ်းဆီးစစ်ဆေးခံရတာဟာဆိုရင်တတိပေးလိုက်တယ်လို့ဖြစ်သွားစေပြီးဒီချီနေအောင်မှာကြည်ရွာကစခြင်းချောက်တွေကိုဘသူမှမတည့်ရဲကြတော့ဘူးလို့လည်းသူကပြောပါတယ်။ချောက်ကုံချမ်းနဲ့ပပုအကျန်းတွေဒီလိုတလောက်မရနိုင်တဲ့အခြေအနေမှာဆိုင်ရှင်ကိုမင်းမင်းစုနဲ့တခြားသောသူတွေကတော့ဒါစင်နဲ့ချီတဲ့ရုပ်ပွားတော်အကျန်းတွေကိုအနုစိတ်ပုံဖော်နေကြပါတယ်။အရင်ကတော့ပပုအနုစိတ်ထူတာမှာစောက်ကိုအသုံးပြုခဲ့ကြပေမဲ့အခုတော့ပပုဆရာတွေကလွန်ကိုသုံးနေကြပါပြီ။ဗုဒ္ဓရုပ်ပွားတော်မျက်နှာတော်တင်ကန်းဘော်ကအနုစိတ်လက်ရာလက်သေးချစ်တဲ့နဲ့ထိုင်တော်မူရုပ်ပွားတော်အတွက်ကြာခံထုတ်ကိုလွန်အသုံးပြုထွင်ထုတ်ကြပါတယ်ရုပ်ပွားတော်ကိုအပိသက်အချောကိုင်တဲ့နေရာမှာတော့အမျိုးသမီးတွေကကော်ဘတ်နဲ့တိုက်စားပြီးအချောကိုင်တယ်လို့ဆိုင်ရှင်ကိုမင်းမင်းစိုးကပြောပါတယ်အမျိုးသမီးတွေကပို့ပြီးတော့စိတ်ရှည်တာကြောင့်ရုပ်ပွားတော်ကိုအချောသက်ကော်ဘတ်စားတာမှာအမျိုးသမီးတွေကပိုပြီးတော့ကောင်းတယ်လို့လည်းသူကပြောပါတယ်။ဆဲလမလောက်ရှိတဲ့အပိတအချောကင်ပြီးတဲ့စကြင်ချောက်ဗုဒ္ဓရုပ်ပွားတော်တစုကိုချက်တသိန်းကနေနှစ်သိန်းကြားစီးပေါက်တယ်လို့လည်းသူကပြောပါတယ်ရှင
်။စစ်ပွဲတွေကာလာကျွင်းလက်နက်ကင်တွေထိ ंछ ုပ်ရာဒေသတွေကဖျားဆင်းတူတော်ထုလုပ်သူတွေအနေနဲ့စကြင်ကြောက်ကုန်ချမ်းရဖို့အခက်အခဲတွေရှိနေတာနဲ့ပတ်သက်ပြီးတော့မတ်တင်ကီထိုက်ပြောပြတော်တာကိုကြားခဲ့ကြရတာပါ။တော်တာရှင်များရှင် VOA မြန်မာဘာသာအစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးနားဆင်ရမှာကတော့လူမှုရှုခင်းအစီအစဉ်အလှည့်ပါစစ်ဘေးဒုက္ခဒဏ်ခံနေရတဲ့ ကရင်နီဒေတာကလူငယ်တွေကိုတူရိယာဆုံးတိခတ်တက်လာအောင်သင်ပေးနေတဲ့ထဲဖိုးဂီတပညာသင်ကျောင်းအကြောင်းကိုကျောင်းတည်ထောင်သူဂီတဆရာမမော်ဖရီးမြာကိုမတ်ဆုမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
တနတ်တန်ဘုံတန်တွေမငြိမ့်သေးတဲ့ကရင်နီနယ်ထဲမှာစစ်တမ်းခံနေရတဲ့လူငယ်တွေကိုဂီတနဲ့စိတ်ပျော်ရွှင်စေအောင်လှုပ်ပေးနေတဲ့ဂီတပညာသင်ကျောင်းတစ်ကျောင်းရှိပါတယ်။စစ်ပွဲတွေကြောင့်စိတ်တော်ကရောက်ကြရတဲ့လူငယ်တွေကိုတူရိယာဆိုတီးခတ်တာအောင်သင်ပေးနေတဲ့ထဲဖိုးဂီတပညာသင်ကျောင်းဖြစ်ပါတယ်။စိတ်ဓာတ်ရတွေကိုဂီတတန်ဆင်တွေရဲ့အစွမ်းနဲ့ကုစားနိုင်ဖို့ကြိုးစားတာဖြစ်တယ်လို့ဦးဆောင်သင်ကြားပေးနေတဲ့ဂီတဆရာမမော်ဖရီးမြာကပြောပါတယ်။လေမုတ်တူရိယာတယောဂီတာစတဲ့ကျိုးတက်ဒုရိယအစုံကိုစနစ်တကျတိခတ်တာအောင်သင်ပေးနေတဲ့ထဲဖိုးဂီတပညာသင်ကျောင်းအကြောင်းကိုဆီယာမနဲ့နဲ့လို့သူရဲ့တပည့်တွေခေါ်ကြတဲ့ဆီယာမမော်ဖရီးမြာနဲ့မေးမြန်းထားပါတယ်ရှင်
။ကျမတို့တက်ရှိကတော့ကျမတို့ကျောင်းမှာကအကြောင်းသားဥယေ30နှစ်ယောက်နေပေါ့နော်။ဆိုကျမတို့ရဲ့ဘာတရက်ကအဲကီးဘုတ်ရဲ့ဗောင်းလင်းရဲ့ပီယနိုရဲ့ဂီတာရဲ့ဂီတန်ကိုမှလီဂီတာရဲ့ရတန်ရဲ့ပေါ့နော်နှစ်ပိုင်းပေါ့နော်။ပြီးကျမတို့ဒီmusic theory ရဲ့ recorder ရဲ့ sizing ပြင်းရဲ့ဒီ leadership program လည်းရှိရမနော် leadership ရဲ့ချီထိုးတာရဲ့အင်္ဂလိပ်စာရဲ့ပေါ့နော်ဒီဘာသာရဲ့တွေကိုသင်ကြားပေးနေပါတယ်ရှင့်ကျမတို့ဆီမှာတော့ဆီမှာ73ခန်းရှိရပေါ့သူ subject နဲ့သူဆီမှာရှိပါတယ်ရှင့်ဟုတ
်ဒီမှာတစ်ဆက်တဲ့ကျောင်းသားတွေကျောင်းလည်းမေးပြစီပေါ့နော်ဆိုတော့ဒီဆက်ပွဲတွေကြားမှာဟိုဂီတပညာသင်ဖို့ပေါ့နော်ဒီကျောင်းသား32ယောက်တောင်ရှိတယ်ဆိုတော့ဒီဂီတပညာသင်ဖို့အတွက်ကိုဒီကျောင်းသားတွေနဲ့ဘယ်လောက်စိတ်အားတန်ကြလဲဘယ်လောက်အားစိတ်ထုတ်ကြတယ်လို့ပြောလို့ရနိုင်မလဲရှင့်
ဒီလောက်ဆိုင်ကကျမတို့နေတဲ့နေရာမှာပေါ့နော်ဒီဘီနာမှာရွာလေးရှိရဲအဲ့ရွာနဲ့ကလေးရှိရဲပေါ့နော်ဆိုအဲ့ရွာနာ3ရွာလောက်ကလေးတွေရဲကျမတို့ရဲ့အမြို့နယ်ထဲပဲပေါ့နော်ဒါမဲ့ရွာကတော့တော်တော်ဝေးရဲပေါ့အဲ့လိုနည်းနည်းအလံဝေးရဲရွာတွေခင်ဗျာကလေးတွေလည်းပါတယ်အဲပြီးတော့ဟိုဆစ်ချောင်မြို့ပေါ်ဆစ်ချောင်ကကလေးတွေလည်းပါတယ်အဲပြီးတော့ဒီသူတို့ရဲ့ရွာရှိပြီမဲ့ပြည်နေလို့မြတ်တွေရဲ့အဲရွာအဲ့လိုပေါ့နော်ဆစ်ချောင်ကလေးတွေလည်းရှိရဲပေါ့ဒီကဒီသူတို့ဒီအခုလာတက်တဲ့ကလေးတွေဆိုလို့ရှိရင်အကုန်လုံးဆိတ်အားထက်တဲ့ကလေးတွေပဲဖြစ်တယ်ပေါ့နော်ဆိုကိုယ့်ရဲ့ကြောပေါ်ကြီးကိုလွယ်ပြီးတော့အဲ့လိုမျိုးဟိုဆက်ဆက်ရှင်နဲ့အောက်ကလေးတွေပေါ့နော်ဒီအဲ့လိုကလေးတွေကသူတို့ဟာသူတို့ရလာကြရများတယ်ပေါ့နော်အခုကျမတို့ကြောင်းပြီးရောမယ်သူတို့ခြားလာတာကလာမှာဆိုသူတို့တိုးတက်မှုတွေလည်းအများရှိရပေါ့နော်ဆိုသူတို့ကအရွယ်နဲ့မလိုက်အောင်တကယ်ကိုဆိတ်အားထက်တဲ့တကယ်သူတို့ရှားစားတဲ့ကလေးတွေပေါ့နော်ကျမကတော့အဲ့လိုမျိုးပါတယ်ရှင့်ဟုတ်
ဆိုတော့ဒီထက်ဖို့ပညာသင်ကျောင်းကိုဒီကရင်နီနယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့2020ခုနှစ်တည်းကနေပြီးတော့စခဲ့တယ်လို့သိရတယ်ပေါ့လေဆိုတော့ဒီစစ်ပွဲအန္တရာယ်ကြီးကနေပြီးတော့မှဒီထက်ဖို့ပညာသင်ကျောင်းဆိုပြီးဘယ်လိုမျိုးဖြစ်လာတာလဲဆိုတာကိုလည်းပြောပြပါလား
။ဘာကဒီဖက်ဥစားရောက်တုန်းကဒီအနာသိမ့်ပြီးတော့တလားလောက်မှာပဲကျမရောက်တာပေါ့နော်။ဒီလောက်တော့တိုက်ပွဲတွေကကျမတို့စီမှာက9လပိုင်းလောက်စဖြစ်တယ်ပေါ့နော်။ဆိုကျမတို့တိုက်ပွဲစဖြစ်တဲ့အချိန်မှာကျမကဒီဆက်ဆောင်တွေနဲ့အတူတူရှိရပေါ့ကျမရေပေါ်လို့ခုခုထိုက်ခဲ့ချခဲ့ပြီမဲ့လေကျမရဲ့ကျမရေးကြောင့်ပေါ့နော်ဆိုဆရာတွေကကျမရေးကြောင့်မလို့မခေါ်ဘူးဆိုတော့ကျမကဒီကုနိုင်တဲ့အပိုင်းမှာကုရအောင်ဆိုပြီးတော့ဒီဆက်ဆောင်ပိုင်းမှာကျမကဒီမန်တန်ပိုင်းနဲ့ပတ်သက်ပြီးတော့စကားပြောတယ်ဒီကုနိုင်တဲ့ပိုင်းဥမာဆန်လို့မလားရိတ်ခါလို့ရိတ်ခါလို့မလားအဝတ်စားလို့မလားအဲ့လိုမျိုးပေါ့နော်အဲ့လိုဟန်ဆက်ပြီးကျမကြည့်နိုင်တော့ပေါ့နော်အလူရှင် PC လေးနဲ့အဲ့လိုမျိုးစသွားဖြစ်ခဲ့တယ်ပေါ့ဆိုကျမတို့မှာအဖွဲလေးတစ်ခုရှိခဲ့တယ်ပေါ့နော်ကျမတို့မှာကနစ်ချန်တိုင်ဝမ်နေဖြစ်တဲ့ကြောင့်ကျမတို့မှာအမြဲပါပါဂီတာပါတယ်ပေါ့ဆိုကျမတို့ဂီတာတည့်ရချင်းဆိုကြတယ်အဲပြီးတော့စကားတွေပြောရအပင်းနှစ်တိတ်တယ်ဒီကာလကြီးအတွက်စတောင်းပေးကြတယ်ပေါ့နော်ဒီလိုနဲ့ကျမတို့စဖြစ်ခဲ့တယ်ပေါ့နော်စဖြစ်ခဲ့ပြီမဲ့နောက်ဆုံးကျမအဖွဲဝင်ရတော့မရှိဘူးပေါ့နော်ကျမတက်ဖြစ်သွားတယ်ပေါ့ဆိုအဲကျမဆစ်ချောင်စီသွားတဲ့ကနေပြီးတော့ဒီကလေးတွေကိုသင်ကြားပေးဖို့ကသူတို့ရဲ့စိတ်အားထက်သန်မှုကနေပြီးတော့စခဲ့တာပေါ့နော်ဒီဒေတာမှာဆိုလို့ရှိရင်နေ့တိုင်းမြင်တွေ့နေရတဲ့ဟာတွေကတစက်ကလေးမှာပရှင်ဆာမကောင်းဘူးပေါ့နော်ချစ်ပြန်ပြီးဟိုမှာလည်းကျဲပြန်ပြီးဟိုမှာလည်းထုပြန်ပြီးအဲ့လိုမျိုးတွေကနေတိုက်ပွဲတွေလည်းဖော်ပြန်ပြီးရှိပြန်ပြီးဆိုတဲ့ဟာမျိုးတွေပဲကြားနေရတဲ့အခါကျတော့တော်တော်များကအဲ့လိုကြော်ရှင်ဖို့ဆိုတာအဲ့လိုမျိုးစဉ်းစားမိကြတော့ပေါ့နော်ဆိုတော့ကျွန်မတို့နဲ့သွားရဲတချင်းဆိုရဲကလေးနဲ့စကားတွေပြောရဲခါကျတော့ကျွန်မတို့ကဘာမှမလုပ်ပြီးနိုင်တော့မှအဲ PC လေးပေါ့နော်သူတို့နဲ့သူတို့မုတ်ကြွေးလိုက်ရတယ်အဲဂိမ်းလေးသူတို့ဆော့လိုက်တယ်တချင်းသူတို့ဆိုလိုက်တယ်အဲ့ဒီသူကလည်းခါကျတော့ကလေးတွေတောင်မဟုတ်ဘူးပေါ့နော်ကျွန်မတို့ဒီလိုမျိုး PC လေးလုပ်လိုက်လို့ရှင်ဒီကြီးတွေလည်းလာကြည့်ကြတယ်ပေါ့ဆိုသူတို့ကနေစတော့ကလေးတို့ရဲ့ကလေးတွေပြောနေတာမြင်တော့သူတို့လည်းပျော်ကြတယ်ပေါ့နော်သူတို့ကလေးတွေမုတ်ဆာရတယ်မြင်တော့သူတို့လည်းပျော်ကြတယ်အဲ့လိုမျိုးတွေကနေပြီးတော့ကျွန်မတို့ဒီကလေးတွေတောင်မကပဲလူကြီးတွေပါအဲ့လိုမျိုးပျော်တယ်လို့တော့ ကျမမြင်ရတယ်ပေါ့နော်ဒီကြောင်းလေးကလည်းအဲ့အရင်းစဖြစ်လာတယ်လို့ပြောလို့ရတယ်ရှင်ဟုတ
်ဆိုတော့အခုချိန်ထိလဲပေါ့နော်ညီမတို့ဒီဟိုစစ်ပွဲတွေအဆုံးမသက်သေးတဲ့ဒေသတွေမှာဖွင့်ထားတဲ့ဟိုဂီတပညာသင်ကျောင်းဖြစ်တော့စိန်ခေါ်မှုတွေကရရှိမှတည်ကြပါတယ်ဆိုတော့ဟိုဘလို့အခက်အခဲစိန်ခေါ်မှုတွေကအကြုံရဆုံးလို့ပြောနိုင်မလဲရှင
်အခက်ခဲတွေကတော့အများကြီးပဲပြောရမှာပေါ့နော်အဲဒီကအများဆုံးကြုံရတာကဒီလုံချုံကြီးပေါ့လုံချုံကြီးရဲ့အဲဒီတားရီလာကြီးလည်းအများကြီးခက်ခဲရှိရပေါ့နော်ဒီလမ်ပါဆက်တွေကြီးခက်ခဲရှိရအထောက်ပတ်ဒီကလည်းအများကြီးခက်ခဲရှိရပေါ့ဆိုအဲပြီးတော့ဒီသူတို့ကအခုဆိုကုန်စည်နှုန်းတွေလည်းတက်တယ်အဲ့လိုမျိုးတွေကြောင့်မို့အခက်အထောက်ပတ်နေရတာအများကြီးပိုခက်ခဲဖြစ်တာပေါ့အဓိကကကုန်ပြောရရင်တော့ဒီလုံချုံကြီးတစ်ခုကအများဆုံးခက်ခဲတယ်လို့ပြောလို့ရတယ်ပေါ့နော်အဲ့လိုမျိုးပေါ့ဒီစကောင်စီရလည်းအကြောင်းနေပဲပြင်မထားပါဆိုတော့လေ
ဆိုတော့နောက်တစ်ခုမှပေးချင်တာကဒီအခုထဲဖို့ဂီတပညာသင်ကျောင်းကဒီ6လပေါ့နော်ကျောင်းသားတွေကို6လကျောင်းအိတ်ကျောင်းစာတက်မှတ်ပြီးတော့ဖွင့်ထားတာဖြစ်တော့ဒီကျောင်းလည်းပတ်နိုင်မှုအတွက်ကိုရောညီမတို့ဘယ်လိုမျိုးလဲဆောစောတော့ထောက်ပတ်နဲ့ဇယိတ်တွေလည်းပတ်တယ်လို့ပြောရဲဆိုတော့ဒီကျောင်းလည်းပတ်နိုင်မှုအတွက်ကဒီထောက်ပတ်နဲ့သူတွေရဲ့ဇယိတ်နဲ့ပဲလည်းပတ်ရလားသူတို့ကျောင်းသားတွေရောဒီကျောင်းလားကတွေဘာတွေပေးရတာမျိုးလားရှင်
အာဒီကြောင်လာခါတော့တောင်းတာတွေမရှိဘူးနော်သူတို့ကိုယ်တိုင်နဲ့ကလည်းအရန်ခက်ခဲကြတယ်ဆိုတော့မိဘတွေလည်းခက်ခဲတယ်ဆိုတော့အဲအကောင်လုံးကိုကျမတို့က free way ပေါ့နော်အခုစီပဲလုပ်ပြီးထားတယ်ဒီအဓိကအလူရှင်တွေထောက်ပတ်တာတွေလည်းရှိရဲ့ပြီးတော့ကျမတို့လည်းဟိုအချိန်ပိုင်းအလုပ်လေးတွေပေါ့နော်အလိုလိုင်းပေါ်ကအလုပ်လေးတွေနည်းနည်းပါးပါးလုပ်တာတွေရှိတော့တလောက်ကိုအများကြီးမဟုတ်ရင်တော့မှအဲဒီစက်သိန်းနဲ့အိတ်ဖိုးပေါ့နော်ဒီအဲ့လိုမျိုးလေးတွေတော့ဟိုလုပ်ကြတယ်ပေါ့နော်အဲ့လိုမျိုးလေးတွေပဲရှိဟုတ်
ဆိုတော့နောက်ဆုံးမေးချင်တာပေါ့နော်ဒီလိုအခုလိုမျိုးဒီအခက်ခဲမျိုးစုံကြားနေပြီးတော့ဟိုဆီယာမတ်တင်ပေးလိုက်လို့ပေါ့နော်တီးတက်ဆိုးတက်သွားကြတဲ့ဒီကလေးတွေရဲ့ဒီဖြောပြေဖို့နားထောင်ရတဲ့အခါမှာရောဆီယာမတ်ကိုရာရဲ့ဒီစိတ်ဒေါကတွေပေါ့နော်ဟိုပြေပြောက်သွားတဲ့စိတ်ဒေါကတွေကိုကုစားပေးလိုက်ထိုင်တယ်လို့ရောခံစားရပါရှင
်အဲတခါတည်းဆိုလို့ရှိရင်သူရဲ့တချင်းကိုကြားလို့ရှိရင်စက်တိမ်ထားမိတဲ့အခိုက်တက်လေးကြီးအများကြီးရှိရပေါ့နော်ဆိုတော့သူတို့လက်ဆောင်ပြတောင်းရတဲ့တချင်းလေးကြီးလည်းအများကြီးရှိရပေါ့ဆိုတော့သူတို့ရဲ့တိုးတက်မှုတွေသူတို့ရဲ့ဒီလိုမျိုးပါရမီလေးတွေ့ရင်တော့ကျမမနက်ပြောရင်တော့သူတို့နေရတာအရင်ပြောရတယ်ပေါ့သူတို့နဲ့ချင်းတူတူဆိုရရင်စကားပြောရရင်အဲ့လိုမျိုးကိုကိုနိုင်ကလည်းစိတ်ပြီးဘက်စိတ်တွေအများကြီးဖြစ်စီမှုတွေအများကြီးရော့တယ်လို့ကျမခံစားရတယ်ပေါ့နော
်လုံချုံရဲ့အန်ဒီရီကြားကကီယနီနေရဲမှာဖွင့်ထားတဲ့ Tempo ဂီတပညာသင်ကျောင်းကဂီတဆရာမမော်ဖရီမြခေါ်နည်းနည်းဖြစ်ပါတယ်ရှင်ဒီတစ်ခါအစီအစဉ်ကိုတော့ Tempo ကျောင်းကကျောင်းသားလေးတွေတိခတ်ထားတဲ့ဂီတတန်ဆင်တွေနဲ့အဆုံးသတ်ပါရစေရှင်ကျမအစိုးရမမ
ဒီဒေတာကထေဖိုးဂီတာသင်တန်းကျောင်းလေးအကြောင်းကိုလူမှုရှုခင်းအစီအစဉ်ကနေကြားခဲ့ကြရတာပါအခုတော့တတ်တန့်ရောင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးကြပါတယ် One Direction British တေးဂီတာအဆိုအဖွဲ့တွေကလီယန်ဟာအာဂျင်တီးနားနိုင်ငံဘီရိုအေရီစ်မြို့တော်ကဟိုတယ်ကန်တစ်ခုကနေပြုတ်ကျတေဆုံးခဲ့ပါတယ်သူတေဆုံးမှုနဲ့ပတ်သက်ပြီးတော့လူသုံးကိုတရားစွဲထားပါတယ်သူကသူ့တငယ်ချင်းဂီတာပွဲအတွက်သွားပြီးတော့အားပေးရင်းနဲ့အာဂျင်တီးနားမှာရောက်နေခဲ့တာလည်းဖြစ်ပါတယ်တတ်တန့်ရောင်သတင်းလွှာမှာမတ်အေးတန်နာကျော်ကတင်ပြပေးထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ When Duration ကီတာဖွဲ့တဲ့ကလီယန်ဖိန်ဘွီနိုဆဲရီစ်ဟိုတယ်ကန်လာစာဆောင်ကနေပြောပြုတ်ကြတည်ဆုံးတာနဲ့ပတ်သက်လို့လူသုံးဦးကိုတရားစွဲထားတယ်လို့အာဂျင်တီးနားအစိုးရရှင်းနေတွေကနိုဝင်ဘာလ10ရက်ကြာတာပဲနေ့မှာပဲပြောသွားပါတယ်။ဘဲသူဘဲဝါဆိုတာမကျညာသေးတဲ့မတင်ကဝဲလူသုံးဦးကိုလူတစ်ယောက်ကိုစွန့်ထားခဲ့ပြီးတော့တေဆုံးစေတဲ့အမှုနောက်တော့မွေးရည်ဆေးဝါးသုံးဆွဲဖို့ထောက်ပံ့ပေးတဲ့ပြစ်မှုတွေနဲ့အစိုးရရှင်းနေ Andres Madria ကတရားစွဲလိုက်တာဖြစ်ပါတယ်။သူကတရားသူကြီး Laura Bruniet ကိုဖမ်းဝယ်ရန်ထုတ်ပေးဖို့လဲတောင်းဆိုခဲ့ပြီးတော့တရားသူကြီးကအဲ့ဒီသုံးဦးကိုနိုင်ငံကနေထွက်ခွာခွင့်မရှိလို့အမိန့်ချထားပါ යි ။အာဂျင်တီးနားမြို့တော်ကချမ်းသာတဲ့ပူလာမာရက်ကွက်ဟိုတယ်ရဲ့တတိယထက်သူတဲခုနေတဲ့ဟိုတယ်ကန်ဝရန်နာကနေပြီးလီယန်ပင်ပြုတ်ကျခဲ့တာဖြစ်ပါ යි ။အလောင်းကိုဆေးစစ်ကြည့်တော့ဒဲရီအများကြီးနဲ့အတွင်းကြီးကြီးသွေးထွက်လွန်ပြီးတော့တေဆုံးခဲ့ရတာလို့ဆိုပါ යි ။လီယန်ပင်ရဲ့ကိုရင်သွေးစိတ်ဆေးစစ်ချက်မှာတော့သူမဆုံးခင်ကအရက်ကိုကိန်းနဲ့ စိတ်ချအစီဝါတွေတုံးဆွဲခဲ့တာတွေ့ရှိရတယ်လို့အစိုးရရှေ့နေတွေကပြောပါတယ်။တရပိတ်ဟိုတယ်ကန်းကပြုတ်ကျချိန်မှာအခန်းမှာသူတယောက်တည်းပဲရှိနေတယ်လို့အမှုလိုက်ရှေ့နေတွေကသူ့ကိုတိတ်ဆုံးသွားပြီးတော့မကြခင်မှာပြောခဲ့ပေမဲ့လေတရားဆွဲဆိုခံရသူ၃ယောက်ထဲကတယောက်ကလီယန်ပိန်းဘွေနိုဆဲရစ်မှာရှိနေစဉ်သူနဲ့အတူမကြခဏရှိခဲ့တယ်လို့အစိုးရရှေ့နေရုံကဆိုတာပါ။နောက်တစ်ယောက်ဖြစ်တဲ့ဟိုတယ်ဝန်ထမ်းကတော့လီယန်ပိန်းအောက်တိုဘာ23ရက်နေ့16ရက်နေ့အထိအဲ့ဒီဟိုတယ်မှာတဲနေတဲ့အချိန်မှာသူကကိုကိန်းရှာပေးခဲ့ပြီးတော့နောက်ဆုံးတစ်ယောက်ကတော့အမှုရစီရောင်းတဲ့သူဖြစ်တယ်လို့အစိုးရရှေ့နေရုံကနိုဝင်ဘာလ9ရက်နေ့ကြာသပတေးကထုတ်ပြန်သွားပါတယ်။လီယန်ပိန်းအမှုကအမေရိကန်မှာလွန်ခဲ့တဲ့တနှစ်လောက်ကဆုံးသွားတဲ့ France ရုတ်တံဇီလန်တွင်မင်းသားဖြစ်တဲ့ Matthew Perry တေဆုံးပြီးတော့တရားစွဲခံထားရတဲ့အမှုတွေနဲ့ဆင်တူပါတယ်။မင်းသား Matthew Perry ရဲ့ကိုယ်ရေးလက်ထောက်နဲ့ယင်းနေ့ရဲ့တငယ်ချင်းတယောက်ကသူမဆုံးခင်နောက်ဆုံးလတွေမှာကက်တမင်းဆေးတွေရှာပေးတယ်ဆိုပြီးတော့တရားစွဲခံထားရတာပါ။နောက်ပြီးတော့2018ခုနှစ်ကတေဆုံးသွားတဲ့ Rap ဆိုတော့ Mac Miller OPI မူရစေအလွန်ကျွံသုံးဆွဲပြီးတော့တည်ဆုံးခဲ့တဲ့ကိစ္စမှာလည်းလူငယ်၃ယောက်ကိုအလားတူတရားစွဲခဲ့ပါတယ်။လျှင်ပင်းအမှုမှာတော့အခုချိန်ထိသူ့ရဲ့ဖုန်းမှတ်တမ်းတွေ၊မှုခင်းဆေးပညာ၊တက်တေခံထွက်ဆိုချက်တွေကိုအနာပိုင်တွေလိုက်ပြီးတော့စုနေတော့မှပျက်စီးနေတဲ့သူ့ရဲ့ကွန်ပျူတာနဲ့တင်ဆက်ထားတဲ့တခြားပစ္စည်းတွေကိုသူတို့ဖွင့်ပြီးတော့မစစ်ရသေးပါဘူး။လျှင်ပင်းရဲ့အလောင်းဆေးစစ်ချက်အရတော့သူ့ရဲ့ဒဏ်ရာတွေကသူ့ဘာသူလောက်တာလည်းမဟုတ်တယ်လို့သူများကလှုပ်ထားတာလည်းမဟုတ်ပါဘူး။ပြောကြတဲ့အချိန်မှာသူ့ဘာသူကာကွယ်တဲ့ပုံနဲ့မတွေ့ရတာမလို့သူပြောကြတဲ့အချိန်မှာတတိလစ်နေတဲ့လူစစ်စစ်ချက်မှာဖော်ပြထားပါတယ်။ One Direction အဖွဲ့ကမကြာသေးခင်နှစ်တွေကအအောင်မြင်ဆုံးအမျိုးသားတေးဆိုအဖွဲ့တစ်ခုဖြစ်ခဲ့ပြီးတော့2016မှာအချိန်အခန့်တတ်မရှိရန်နာမယ်လို့ကြေညာခဲ့တာပါ။ Lee Hyun-bin ပါဝင်သူတို့အဖွဲ့ဝင်တွေအားလုံးတကူတော့ series ထုတ်ဖို့လုပ်ခဲ့ကြပါတယ်။နောက်ဆုံးသူဆုံးသွားတဲ့ခီးကလည်းအော်တိုဘာလ2ရက်နေ့မှာ One Direction အဖွဲ့က Neil Horan တကူတော့ပွဲရှိလို့သူ like အားပေးတာလို့သူ့ရဲ့ Snapchat လူမှုကွန်ရက်စာမျက်နှာမှာတင်ထားတာပါသူကသူ့ရဲ့ကောင်မလေးအမေရိကန်ကနာမည်ကြီး influencer Kate Cassidy နဲ့တွေ့ပြီးတော့ကနေတဲ့ပုံနောက်ပြီးတော့ပွဲကြီးစဉ်ကနေပြီးတော့တချင် like or ဆိုနေတဲ့ပုံတွေတင်ထားခဲ့ပါတယ် Kate Cassidy ကတော့အဲ့ဒီပွဲပြီးပြီးချင်းပြန်သွားခဲ့ပြီးတော့ Lian Peng ကတော့ Argentina မှာနေခဲ့ပြီးတော့မှအခုလိုမျိုးဆုံးမသွားခဲ့တာဖြစ်ပါလိမ့်ရှင်
အာဂျင်တီးနားနိုင်ငံဟိုတယ်ကန်တစ်ခုမှာပြုတ်ကျတေဆုံးခဲ့တဲ့ One Direction အဖွဲ့ကလီယန်တေဆုံးမှုနဲ့ပတ်သက်ပြီးတော့ဘသူတွေကိုတရားစွဲဆိုထားတယ်ဆိုတာကိုတက်တန်အောင်သတင်းလွှာအစီအစဉ်ကနေကြားခဲ့ကြရတာပါ VOA American အတန်းနှင်းအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တန်လိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမတ်မြသစင်အောင်ကပြောပြပေးပါမယ်
ယူကရိန်းနိုင်ငံတဝန်းလီကြောင်းတိုက်ခိုက်မှုရန်ခံရနိုင်စီသတိပေးတက်လန့်ထားတဲ့အချိန်မှာထောင်ထဲချီရဲ့ရုရှားတပ်ဖွဲ့တွေခါစ်ကိုဆက်ပြီးတော့ထိုးစစ်ဆင်ဖို့အဆင်သင့်ဖြစ်နေတာကိုသိရတဲ့အကြောင်းယူကရိန်းစစ်တပ်ကသတိပေးပါတယ်ပြီးခဲ့တဲ့ဩဂုတ်လမှာခါစ်ဒေသကိုယူကရိန်းကဆက်ပြီးတော့ထိုးစစ်ဆင်ပြီးနေဆက်ဒေသမြို့နယ်ကြီးရွာတော်တော်များများကိုထိန်းချုပ်ခဲ့ပါတယ်ရုရှားတပ်တွေဟာစစ်တပ်အကြီးအကဲတွေရဲ့အမိန့်နဲ့ယူကရိန်းတပ်ဖွဲ့တွေကိုဖယ်ရှားပြီးတော့ယူကရိန်းထိန်းချုပ်နေမြေအတွင်ပိုင်းထိထိုးစစ်ဆင်ဖို့ကြိုးစားနေတယ်ဆိုပြီးတော့ယူကရိန်းဗိုလ်ချုပ်ဂျီတူက Telegram မှာသတိပေးရသထားပါတယ်အဇာဘိုင်ဂျန်နိုင်ငံဘာကူမြို့တော်မှာသတင်းနှစ်ပတ်ကြာကျင်းပမဲ့ COP 29လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာထိပ်သီးအစည်းအဝေးကိုဒီကနေ့ဆပါရယ်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်သဘာဝဘေးကျရောက်နေတဲ့ဒီနေ့ကမ္ဘာဟာပျက်စီးမဲ့လမ်းကြောင်းပေါ်ရောက်နေတယ်ဆိုပြီးကုလသမဂ္ဂရဲ့ COP 29အကြီးအကဲတဲ့အဇာဘိုင်ဂျန်နိုင်ငံကရစနစ်နဲ့သဘာဝအရင်းမြစ်ဝန်ကြီးမုခ်တာဖာဘာယက်ဖ်ကသတိပေးပါရယ်ဒီညီလာခံမှာတော့နိုင်ငံပေါင်း200လောက်ကကိုယ်စားလှယ်တွေတက်ရောက်ပါရယ်အမေရိကန်အစိုးရအဖွဲ့တွင်လူသစ်ခံမှုတွေမှာအထက်လွှတ်တော်အတည်ပြုချက်မလိုဘဲသမ္မတသဘောနဲ့ခံထား권ရဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်က Republican Party ဝင်အမတ်တွေကိုဖိအားပေးနေပါတယ်။လွှတ်တော်ရထားတဲ့အချိန်မှာမဲပေးတာအတည်ပြုတာတွေမလိုဘဲဝန်ကြီးအဖွဲ့ဝင်တွေကိုသမ္မတသဘောနဲ့ခံထားပိုင်권ကိုအထက်လွှတ်တော်လူများစုခေါင်းဆောင်ကသဘောတူရမယ်လို့ထရမ့်ကရေးသားထားတာပါ။ဒီအထက်လွှတ်တော်မှာနှစ်20ကျော်ခေါင်းဆောင်တာဝန်ယူခဲ့တဲ့ Mitch McConnell နေရာအစားထိုးဖို့ကိုလည်းဗုဒ္ဓဟူးနေ့မှာမဲပေးရွေးချယ်ဖို့ရှိပါရှင
်။အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုစံကျော်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gay, Andrew William နဲ့ Rob McLean တို့ဖြစ်ပါတယ်။ တော်တာရှင်နေနေနဲ့ VOE ကိုတချင်းချင်းနဲ့အီးမေးလ်လိပ်စာတွေနဲ့လည်းဆက်သွယ်ပြီးတော့ပေးပို့နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်တာရှင်နေနဲ့တကမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာနဲ့အနားယူအိတ်ဆက်နိုင်ကြပါစေရှင်။ကျွန်မခင်လေးပါ
This program